Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဩဂုတ်လ23ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ 24.25 နဲ့လိုင်းလက်မီတာ 190 ရိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလောက်ပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့တူကီနိုင်ငံမှာလူပေါင်း54ယောက်သေဆုံးသွားတဲ့တိုက်ခိုက်မှုကို IS တွေကြွရဲဆေးလုတဲ့အသေးခံဘုံခွဲသမားကလေးတူကကျွလွန်တဲ့အကြောင်းပြောဆိုချက်တွေကိုတူကီဆိုရကပြန်လည်ယူသိမ်းလိုက်ပါတယ်။ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ခင်ပွန်းဖြစ်သူသမ္မတဟောင်းဘေးကလင်တန်တို့ရဲ့ကလင်တန်ဖောင်ဒေးရှင်းကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဖို့ရီပပလီကန်သမ္မတလောင်းဒေါ်နယ်ထရန့်ကတောင်းဆိုလိုက်ပါတယ်။ဒီလိုထူးခြားတဲ့နိုင်ငံတကာနဲ့ဒေသရင်းသတင်းတွေမကင်ဖြူထွေးနဲ့လူကြီးညာပေးမှာပါ
။ကောင်းပါပြီရှင်။နေပြည်တော်မှာကျင်းပနေတဲ့ကြံခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီညီလာခန့်ကနေပါတီရင်းကောင်းဆောင်တစ်တွေကိုရွေးချယ်လိုက်ပါတယ်။
ဦးသိန်းဆရာဦးသိန်းဆရာဩဂရမ်လို့တော့ဦးသိန်းဦးဆိုလည်းမလို့တော့အဲ့ဒီစာဟိုဦးတန်ဖြေရဩဂတဒုတိယဩဂတကဦးရဟေ
ပါတီဘိုအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမောင်တင်းပါရှင်အပြည့်စုံကိုတော့မကြခင်တင်ပြသွားမှာပါချာအပြင်ကြံခိုင်ဖွံ့ဖြိုးရေးပါတီရင်းခေါင်းဆောင်အပြောင်းလဲအပေါ်အမြင့်တော်ထားရတဲ့အတူ NLD ဦးဆောင်တဲ့အယက်သားအစိုးရလက်ထက်ရက်တရအတွင်းလှုပ်ဆောင်ချက်တွေနဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲနဲ့တန်လွင်ရေကာတာစီမံကိန်းကိုရှမ်းလူမှုအဖွဲ့အစည်းတွေကဘာကြောင့်ကောက်ကွက်ကြတယ်လဲဆိုတဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ငံမှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုတင်ဆက်သွားမှာပါခုအရင်ဆုံးတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်သတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကပြောပြပေးကြပါအောင်ရှင
်။တူကီနိုင်ငံမှာစနေနေ့ကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်ခန္ဓာတွင်လူပေါင်း54ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကို IS စစ်သွေးကြွတွေဆေးလွတ်ခဲ့တဲ့အသေခံဘုံခွဲသမားကလေးတူကကျွလွန်ခဲ့ကြောင်းပြောဆိုချက်တွေကိုတူကီဆိုရကပြန်လည်ပြင်ဆင်ပြောဆိုလိုက်ပါတယ်။တိုက်ခိုက်မှုကိုကလေးတူကျွလွန်ခဲ့တယ်လို့ဆိုတဲ့သတင်းတွေဟာမျက်မြင်တွေ့ရှိသူတွေရဲ့ပြောဆိုချက်တွေကိုအခြေခံထားတဲ့ကောလာဟာလတွေသာဖြစ်တဲ့ကြောင်းတူကီဝန်ကြီးချုပ်ဘင်နာလီယယ်ဒရမ်ကတင်းလာနေမှာပြောဆိုလိုက်တာပါ။တိုက်ခိုက်မှုနောက်ကွယ်မှာဘယ်သူတွေပါဝင်နေသလဲဆိုတာအခုချိန်ထိသဲလွန်စာမရသေးသလိုတိုက်ခိုက်မှုကျွလွန်နေသူနဲ့ဖွဲ့စည်းအမိတွေကိုအစောပိုင်းပြောဆိုခဲ့တာတွေကလည်းမှားယွင်းနေတဲ့အကြောင်းတူရကီဝန်ကြီးချုပ်ကဒင်းနောက်တွေကိုပြောဆိုခဲ့ပါတယ်။အစောပိုင်းမှာတော့အသေးခံဘုံခွဲသမားဟာအသက်17နှစ်ကနေ14နှစ်ကြာကလေးတူဖြစ်ပြီးအဲစစ်သွေးကြွတွေကဆေးလွတ်ခဲ့တာဖြစ်တဲ့အကြောင်းတူရကီသမ္မတရီဆက်တာရဲ့အာရိုဝန်ကပြောဆိုထားတာပါ။တိုက်ခိုက်မှုတွင်သေဆုံးသူအလုံးနီးပါးကတော့အသက်18နှစ်ယောက်ကတ်လူငယ်တွေဖြစ်ကြပါတယ်။တိုက်ခိုက်မှုတွေဘယ်သူကမှသူတို့လက်ချက်ဆိုပြီးပညာမျိုးမရှိပေမဲ့တိုက်ခိုက်တဲ့ပုံစံနဲ့အသုံးပြုတဲ့ဗုံးမျိုးစားကတော့အရင်တုန်းကအဲစစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေနဲ့ခက်ဆင်ဆင်တူပါတယ်။အင်းဒီချင်းစီးရီးယားနိုင်ငံမြောက်ပိုင်းကီလိုမီတာ60လောက်အကွာမှာရှိပြီး9နှစ်ကြာစီးရီးယားပြည်ရင်းစစ်ကတိတ်ဆောင်မှုကြိုးပမ်းရတဲ့ဒုက္ခသည်တွေခိုလုံရဂိုင်ဇီယန်တပ်မျိုးကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်ခန်းသားမှာတက်ခတ်ခံရပြီးနောက်မှာပဲစီးရီးယားနယ်စပ်ကအဲစစ်သွေးကြွတွေကိုရှင်းလင်းပစ်ဖို့လိုအပ်နေပြီလို့တူရကီနိုင်ငံခြားရေးဝန်ကြီးကလည်းပြောဆိုထားပါတယ်
နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်အကြမ်းဖက်အဖွဲ့ရဲ့ဌာနချုပ်ကိုလေကြောင်းကနေတိုက်ခိုက်မှုအတွင်းအဖွဲ့ခေါင်းဆောင်အဘူဘေကာရှေခါဦးနေဒီတခြားထိတ်တန့်အဖွဲ့ဝင်တချို့အပြင်းထန်ထိခိုက်ဒဏ်ရာရသွားတယ်လို့အစိုးရလက်ထက်ကဒီကနေ့ပြောပါရယ်ဘိုကိုဟာရမ်အဖွဲ့အခိုင်အမာခြေကုပ်ယူထားတဲ့ဆန်ပီစာတောအုပ်ကိုတောင်းချနေကအစိုးရရဲ့လေယာဉ်တွေနဲ့ဘုံးကျဲချခဲ့တဲ့အတွက်အဖွဲ့ခေါင်းဆောင်ရှေခါဦးပခုံးမှာဒဏ်ရာအပြင်းထန်ရသွားတယ်လို့နိုင်ဂျီးရီးယားလက်ထက်ပြောခွင့်ရစာနီဦးစမန်ကကြေညာချက်မှာပြောထားပါရယ်ဒါပြင်တခြားခေါင်းဆောင်တွေဖြစ်ကြတဲ့အဘူဘေကာမူဘီမာလမ်နူဟူနဲ့မာလမ်ဟမန်တို့လည်းဒီတိုက်ခိုက်မှုအတွင်းမှာသိမ်းဆုံးသွားပြီးတော့နောက်ထပ်အများပြားလည်းဒဏ်ရာရသွားတယ်လို့ဦးစမန်ကပြောပါရယ်ဆိုပိုင်းတော့ကတော့ဘိုကိုဟာရမ်ခေါင်းဆောင်ရှေခါဦးသိဆုံးသွားတယ်လို့ဆိုရကပြောပေမဲ့ဒီဘိုကိုဟာရမ်ခေါင်းဆောင်လို့ဆိုတဲ့သူအသက်ရှင်နေတဲ့ချက်ချက်မမရှိနေတဲ့ဗီဒီယိုထွက်လာပြီးတဲ့နောက်မှာသူတင်မသိဆိုတာကိုပြောလို့မရခဲ့ပါဘူးအခုဒီမစ္စတာဦးစပါရဲ့ကြေညာချက်ထဲမှာလည်းဘိုကိုဟာရမ်ခေါင်းဆောင်တင်မသိဆိုတာကိုဘာမှအသေးစိတ်ထက်ပြီးတော့ပြောမထားပါဘူးအစိုးရလေတပ်ဘက်ကပြောဆိုချက်ကိုဘိုကိုဟာရမ်အဖွဲ့ကတော့ဘာမှမတုံ့ပြန်သေးပါဘူးရှင်
ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလာရီကလင်တန်နဲ့ခင်ပွန်းဖြစ်သူသမ္မတဟောင်းဘေးကလင်တန်တို့ရဲ့ကလင်တန်ဖောင်ဒေးရှင်းကိုတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေအမြန်ဆုံးလုပ်ဆောင်ဖို့ရီပပလီကန်သမ္မတလောင်းဒေါ်နယ်ထရန့်ကတောင်းဆိုလိုက်တယ်လို့ပြည်တော်စုစုံစမ်းစစ်ဆေးဘျူရို FBI ကိုမယုံရဘူးလို့လည်းပြောဆိုလိုက်ပါတယ
် The Justice Department is required to appoint an independent special prosecutor.
တရားရုံးဝန်ကြီးဌာနအနေနဲ့အခုချိန်မှာသမ္မတအင်ဂျူရိုရဲ့နိုင်ငံရေးအင်အားစုတစ်ခုဖြစ်နေတဲ့ထောက်ထားတွေတွေ့မြင်နေရတဲ့အတွက်တရားလွတ်လပ်တဲ့စုံစမ်းစစ်ဆေးရမှုတွေကိုတာဝန်ပေးဖို့လိုအပ်နေပြီလို့ Ohio ပြည်နယ်အခွန်မျိုးကတင်းလာနေစီယုံရေးခီးစဉ်အတွင်း Trump ကပြောဆိုသွားတာပါတရားရုံးဝန်ကြီးဌာနရဲ့လုပ်ရက်တွေဟာကျင့်ဝတ်နဲ့မညီဘူးလို့လည်းပြောဆိုသွားပါတယ် Brighter ဖွဲ့စည်းတစ်ခုဖြစ်တဲ့ Clinton Foundation မှာအဓိကလူငွေထဲဝင်သူတွေဟာ Hillary Clinton နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူနေစဉ်ကာလအတွင်း Clinton ဒါမှမဟုတ်သူ့ရဲ့လက်ထောက်တွေနဲ့ဆက်သွယ်နိုင်တဲ့အထူးခွင့်ရရခဲ့သူတွေဖြစ်တယ်ဆိုပြီး Trump ကဆွဆွဲထားတာဖြစ်ပါတယ် Clinton ကတော့ဆွဆွဲချက်တွေဟာမမှန်ဘူးဆိုပြီးအစဉ်တစိုက်ငင်းဆန်ထားတာပါခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးနောက်အစ်စ်ထက်မှထုတ်ပြန်ခဲ့တဲ့ဝန်ကြီးအောင်ကလင်တန်ရဲ့အီးမေးလ်တွေထဲမှာတော့သူ့လက်ထောက်တချို့ကိုအခွင့်အရေးရအောင်တောင်းခံတာမျိုးတွေ့ရပေမဲ့တောင်းတဲ့အတိုင်းပေးတာမျိုးကလင်တန်ကိုယ်တိုင်ပတ်သက်နေတာမျိုးအထောက်အထားတစ်စုံတည်းကတော့မတွေ့ခဲ့ကြရပါဘူးသမရဟောင်းဘေကလင်တန်ကတော့ဇနီးဖြစ်သူသမရဖြစ်ရွေးချယ်ခံရပြီဆိုရင်တော့ဖောင်ဒေးရှင်းအတွက်ပြည်ပကလူရှင်တွေကော်ပိုရေးရှင်းကြီးတွေကအထောက်ပံ့တွေကိုလက်ခံတော့မှာမဟုတ်သလိုသူကိုယ်တိုင်လည်းဘုတ်ဖွဲ့ဝင်ဖြစ်ကနှုတ်ထွက်မဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်
အမေရိကန်ပြည်ထောင်စုမှာသမိုင်းတွင်လာအောင်ရေလွှမ်းမိုးမှုတွေကြုံနေရတဲ့လူဝီစီယာနာပြည်နယ်ကိုတွားရောက်ကြည့်ရှုဖို့သမရဘရက်ကိုပါမှဒီကနေ့ပဲလေကြောင်းကနေထွက်ခွာသွားပါတယ်။လူ73ယောက်ထက်မနည်းသေဆုံးပြီးအိမ်ပေါင်း 6,000 လောက်ထိခိုက်ပျက်စီးခဲ့ရတယ်လို့လူပေါင်း 1,000 ကျည်ယာယီစခန်းတွေမှာခုံလုံးနေကြရတဲ့အထိဩဂတ်စ်လ10ရက်နေ့ကနေ14ရက်နေ့အထိဒီပြည်နယ်တောင်ပိုင်းနေရာတော်များများမှာမုန်တိုင်းတွေအကြီးအကျယ်ဒီရေလွှမ်းမိုးမှုတွေနဲ့ကြုံခဲ့ရပြီးတဲ့နောက်ပထမဆုံးအကြိမ်ဖြစ်တဲ့သမရတွားရောက်တာလည်းဖြစ်ပါတယ်။လူပေါင်း 36,000 ကဘိုးဆူရရဲ့အကူအညီတွေကိုတောင်းခံခဲ့ကြတယ်လို့အခုချိန်အထိဒီဒေါ်လာသန်း20ဖို့အကူအညီတွေဖြန့်ဝေပေးခဲ့ပြီးဖြစ်ပါတယ်။သမ္မတဥဘာမကတော့ရေဘေးတန်ကပြန်လည်ထူထောင်ရေးဆူရကဦးစားပေးဆောင်ရွက်မှာဖြစ်တဲ့အကြောင်းရေဘေးတင်လူလူကလက်ခံနိုင်အောင်ကြိုးပမ်းဖို့လည်းရည်ရွယ်ထားပါတယ်။လူဝီစီယာနာပြည်နယ်ရဲ့ဒေသ64ခုအနက်20ခုတဘာဝဘေးဒဏ်သင့်တဲ့မြေတွေအဖြစ်သမ္မတကကြေညာထားပြီးဘိုးဆူရကအကူအညီတွေလည်းပေးနေပါတယ်။ခီးစဉ်တွင်မှာသမ္မတဥဘာမဟာရေဘေးတင့်ဒီအရှိဘတ်တရူ့ချ်အရက်ကိုတွားရောက်ကြည့်ရှုပြီးတော့ဘိုးဆိုးရတာဝန်ရှိသူတွေအရင်းပေါ်ကယ်ဆယ်ရေးဝန်ထမ်းတွေနောက်ပြည်နယ်နဲ့ဒေသခံနိုင်ငံရေးအသိုင်းအဝိုင်းကပုဂ္ဂိုလ်တွေနဲ့လည်းတွေ့ဆုံပါပါသမ္မတကရေဘေးတန်တင့်တဲ့အခြေအနေကိုသိနိုင်ဖို့ဆရာထက်တန်နေပေမဲ့ပြည်လဲထူထောင်ရေးလုပ်ငန်းတွေမှာအနောက်ရှက်မဖြစ်စေလိုဘူးလို့လည်းသမ္မတအင်ဂျီတော်ကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပြောဆိုထားပါတယ်ရှင်
View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နိုင်ကနေ10နိုင်အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1905ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။လွန်ကြောရထူထူတဲ့ချထားတဲ့တောင်ကိုရီးယားနဲ့နယ်စပ်ဒေသမှာမြောက်ကိုရီးယားကမြေမြုံပိုင်းအစ်တွေထတ်ချနေတယ်လို့ကုလသမဂ္ဂကုကယ်ယုံကပြောဆိုလိုက်ပါတယ်။နိုင်ငံခြားမှာရှိတဲ့ပတ်မုံချင်းညင်းညင်းရွာနီးမြစ်ပေါ်ကပြန်လည်မရှိတာလို့မြည်ပေးထားတဲ့တရားတစ်ခုရဲ့အနီးမြောက်ကိုရီးယားပတ်ချက်မှာမြောက်ကိုရီးယားစစ်သားတွေမိုင်းမြုပ်နေတာကိုတွေ့ကြရတာပါ1950ပြည်နှစ်ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲအဆုံးသတ်ခဲ့တဲ့စစ်ပြင်းရေးသဘောတူညီချက်ကိုစောင့်ကြည့်ခဲ့ခတ်နေတဲ့ကုလသမဂ္ဂကုကယ်ရေးဌာနကတော့မြေမြုံမိုင်းတွေဟာစစ်မဲ့ဇုန်ဒေသမှာရှိနေကြတဲ့နိုင်ငံလူလူအတွက်အကြီးအကျယ်အန္တရာယ်ဖြစ်စေတယ်ဆိုပြီးဒီကနေ့မှာပဲကြေညာချက်တစ်စောင်ထုတ်ပြန်ရှုတ်ချလိုက်ပါတယ်မြောက်ကိုရီးယားဟာနိုင်ငံခြားကစစ်မဲ့ဇုန်ဒေသမှာမြေမြုံမိုင်းတွေချထားတဲ့အတွက်ပြည်တွင်းဝန်ဝေဖန်ခံရတာဖြစ်ပြီးပြီးခဲ့တဲ့နှစ်ထဲမှာတော့လည်းနိုင်ငံဆက်မှာကင်းလည်နေတဲ့တောင်ကိုရီးယားစစ်သားနှုတ်ကမြေမြုံမိုင်းနှင်းမိပြီးထိခိုက်ဒဏ်ရာတွေရခဲ့ကြတာပါမြောက်ကိုရီးယားကမြေမြုံမိုင်းတွေထတ်ချနေတဲ့ကိစ္စနဲ့ပတ်သက်လို့အမေရိကန်ဥဆောင်တဲ့ကုကယ်ရေးဌာနကတစုံတရာခန့်မှန်းပြောဆိုတာမျိုးမရှိပေမဲ့တောင်ကိုရီးယားနိုင်ငံကယွမ်ဟပ်တနင်းဌာနကတော့မြေမြုံမိုင်းတွေဟာရှေ့တန်းကစစ်သားတွေပဲပြောင်းခိုလုံတာတွေမလုပ်နိုင်အောင်ဟန်တာဖို့ရည်ရွယ်တဲ့အကြောင်းအစိုးရနဲ့နီးစပ်သူအတိုင်းဝိုင်းကိုကိုကာပြောဆိုခဲ့ပါတယ်နျူကလ িয়ার လက်နက်တွေနဲ့ပက်ထရီယာဒုံးတွေစစ်တိုက်ဆိုလိုစမ်းသပ်ခဲ့တဲ့အတွက်မြောက်ကိုရီးယားပေါ်ကုလသမဂ္ဂကနောက်ထပ်ပြင်းထန်တဲ့ပိတ်ဆို့တံခတ်မှုတွေချမှတ်ခဲ့တာကြောင့်မကြာသေးခင်လတွေကဆက်လို့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေစတင်ပေါ်ပေါက်နေရလဲဖြစ်ပါတယ်
ဂျပန်တောင်ကိုရီးယားနဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေဟာဒေသတွင်းတင်းမာမှုတွေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ဂျပန်နိုင်ငံမှာစတင်တွေ့ဆုံနေကြပါပြီ။တိုကျိုမြို့မှာကျင်းပတဲ့ဒီဆွေးနွေးပွဲအတွင်းနယ်မြေပိုင်နဲ့အငင်းပွားမှုကိစ္စ၊အမေရိကန်ဒုံးဝင်းဒုံးစနစ်ချထားမဲ့အစီအစဉ်နဲ့မြောက်ကိုရီးယားရေးကိစ္စတွေကိုဆွေးနွေးကြလိမ့်မယ်လို့ယူဆပါရတယ်။မနေ့ပြန်ပုတ်ထူးနေ့တရုတ်ဝင်ဆွေးနွေးမှုတွေမစတင်ခင်ဂျပန်နိုင်ငံခြားရေးဝန်ကြီးဖူမီယိုကီရှိဒါကတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီနဲ့တောင်ကိုရီးယားနိုင်ငံခြားရေးဝန်ကြီးယွန်ပျွန်ဆီတို့ကိုဒီကနေ့ညစာစာပွဲနဲ့ကြိုဆိုခဲ့ပါရတယ်။နိုင်ငံခြားရေးဝန်ကြီးတွေအနေနဲ့မနေ့ပြန်ဆွေးနွေးပွဲတွေပြီးတဲ့အခါပူးရဲကြညာချက်ထုတ်ပြန်လိမ့်မယ်လို့မြူဆရပါပဲ။ဆွေးနွေးပွဲအဖြစ်သတင်းစာရှင်းလင်းပွဲတရက်တော့ကျင်းပသွားမှာဖြစ်တဲ့အကြောင်းတောင်ကိုရီးယားပြောခွင့်ရတူကရေဟပ်သတင်းဌာနကိုပြောပါရယ်။ဂျပန်နိုင်ငံမှာဆန်ကာကူးလို့ခေါ်ပြီးတရုတ်နိုင်ငံမှာဒိုင်အိုယူလို့ခေါ်တဲ့ကျွန်းစုတွေပိုင်ဆိုင်မှုနဲ့ပတ်သက်လို့အငင်းပွားမှုတွေတိုးလာနေတာကြောင့်အခုချိန်ဟာအထူးသဖြင့်ဂျပန်တရုတ်နဲ့ဂျပန်အစိုးရအကြားတင်းမာမှုတွေမြင့်မားနေချိန်ဖြစ်ပါရယ်ရှင်။
ထိုင်းနိုင်ငံဘန်ကောက်မြို့တော်ကဟိန္ဒူနှစ်ကုန်းတစ်ခုမှာပြီးခဲ့တဲ့နှစ်ထဲလူပေါင်း20အထိသေဆုံးသွားခဲ့တဲ့ဘုံးခွဲတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးရုံးတင်စစ်ဆေးခံရတဲ့ဝီဂါမွတ်စလင်အုပ်ဟာဖမ်းဆီးခံထားရစဉ်မှာဝန်ခံချက်ပေးဖို့ညှဉ်းပန်းနှိပ်စက်ခံခဲ့ရကြောင်းပြောဆိုချက်ကိုထိုင်းစစ်ကုံရုံးကဒီကနေ့မှပဲပယ်ချလိုက်ပါတယ်ဒီနောက်မှာတော့ဝီဂါတွေအတွက်စကားပြန်မရှိတဲ့အတွက်ရုံးချင်းကိုနောက်လာထိရွှေ့ဆိုင်မှုတရားရုံးကဆုံးဖြတ်ခဲ့တာပါတရုတ်နိုင်ငံသားဝီဂါလူမျိုးနှစ်ဦးကတော့စစ်တပ်ရဲ့အကြမ်းစခန်းအတွင်းမှာထိမ့်သိမ်းခံထားရစဉ်ညှဉ်းပန်းနှိပ်စက်မှုတွေဖိနှိပ်မှုတွေရှိခဲ့တဲ့အကြောင်းပြီးခဲ့တဲ့အကြိုကြမ်းနာမှုတွေအတွင်းပြောဆိုခဲ့ကြသလိုတခြားထိမ့်သိမ်းရေးစခန်းတွေကိုပြောင်းရွှေ့ပေးဖို့လည်းလျှောက်ထားခဲ့ကြပါတယ်ဒါမှမဟုတ်အမှုဒရီရဲ့ပြောဆိုချက်ကိုစုံစမ်းစစ်ဆေးရမှာတော့ခိုင်လုံမှုမရှိကြောင်းတွေ့ရှိရပြီးအမှုကလည်းအမျိုးသားလုံခြုံရေးနဲ့ပတ်သက်နေတာကြောင့်လက်ရှိနေရာမှာပဲဆက်လက်ထိန်းသိမ်းထားမှာဖြစ်တဲ့အကြောင်းစစ်ကုံရုံးကတရားသူကြီး၃ဦးနဲ့တဦးကကြေညာပြောဆိုခဲ့ပါတယ်။နာမည်ကြီးအမှုဖြစ်တာကြောင့်လည်းဆွဆွဲခံရသူတွေအနေနဲ့တာမန်အချင်းစခန်းတွေမှာထိန်းသိမ်းထားမယ်ဆိုရင်အနေရပုံများပြီးစစ်ထောင်တွေကသာပိုပြီးလုံခြုံမှုရှိလိမ့်မယ်လို့လည်းပထမဆုံးအနေဖြင့်ကြားနာရမှာတရားသူကြီးကပြောဆိုခဲ့တာပါအကျိုးကြားနာမှုတွေမှာစကားပြန်လုတ်ပေးခဲ့တဲ့တခြားဝီဂါလူမျိုးတယောက်ကတော့ရာဇဝတ်မှုတစ်ခုနဲ့အဖမ်းခံခဲ့ရတာပါနောက်ပိုင်းမှာလည်းအမှုအတွက်အာမခံတင်ပြီးတဲ့နောက်ဘဲပြောက်သွားမှမသိဘူးလို့လည်းအကျိုးဆောင်ရှင်တွေကဒီကနေ့တရားခွင်မှာပြောဆိုခဲ့ပါတယ်ဒီအတွက်ကြောင့်လည်းဒီကနေ့နဲ့မနေ့ဖက်မှာကြားနာဖို့မူလတုန်းကစီစဉ်ထားတဲ့တရားခွင်ကိုတော့စက်တင်ဘာလ15ရက်နဲ့16ရက်နေ့ထိရွှေ့ဆိုင်းဖို့လည်းတရားရုံးကဆုံးဖြတ်ခဲ့ပါတယ်
ဖိလစ်ပိုင်လူမှုအများစုရဲ့ထောက်ခံမှုရထားတဲ့သမ္မတရော်ဒရီဂိုဒူတာတက်ရဲ့ပြီးခဲ့တဲ့ဇူလိုင်လကစတင်တဲ့မူရီစေဝါတိုက်ဖျက်ရေးလှုပ်ရှားမှုမှာအစိုးရကနိုင်ငံတော်မူရီစေဝါသုံးဆွဲသူ၄သန်းနီးပါးကိုနှိမ်နှင်းနေတာနဲ့အမျှတဟာလူခွင့်ရေးချိုးဖောက်မှုဖြစ်တဲ့ဆိုတဲ့အငင်းပွားမှုတွေလည်းကြဲကြဲပြန့်ပြန့်ထွက်ပေါ်နေပါတယ်။အရင်ကတရားရေးဝန်ကြီးတာဝန်ယူခဲ့တဲ့ဒီလက်ရှိအထက်လွှတ်တော်အမတ်လိုင်လာဒီလီမာဦးဆောင်တဲ့ဒီသတင်းပတ်ထက်အထက်လွှတ်တော်အထူးကြားနာပွဲဟာသမ္မတဒူတာတက်ရဲ့တင်းမာတဲ့ဥပဒေတွေနဲ့မူဝါဒတွေကိုထောက်ခံသူတွေနဲ့လူခွင့်ရေးတက်ကြွလှုပ်ရှားသူတွေအကြားကွဲပြားမှုတွေကိုမိမောင်းထုတ်ပြခဲ့တာဖြစ်ပါတယ်။မြို့တော်ဝန်ဟောင်းတဦးဖြစ်တဲ့မစ္စတာဒူတာတက်ဟာမူရီစေဝါကိစ္စတွေနဲ့ရာဇဝတ်မှုတွေကိုတရားဥပဒေပြင်ပကနေနှိမ်နင်းတာအပါအဝင်ပြင်းထန်တဲ့နှိမ့်လန့်တွေကိုသုံးပြီးတော့နှိမ်နင်းသွားမယ်လို့ချင်းချောက်ပြောဆိုခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့မေလတုန်းကသမ္မတအဖြစ်နဲ့ရွေးကောက်တင်မြှောက်ခံခဲ့ရတာဖြစ်ပါတယ်။မစ္စတာဒူတာတက်ရဲ့မူရီစေဝါတိုက်ဖျက်ရေးလှုပ်ရှားမှုအချိန်ရလာတာနဲ့အမျှတိုင်းပြည်တော်မှာဖမ်းဆီးမှုတွေလူနေအိမ်တွေထဲဝင်ရောက်ရှာဖွေမှုတွေနဲ့ဒီသိမ်းဆုံးသူတွေအရေးအတွက်တိုးလာတဲ့အခြေအနေတွေကြောင့်အခုလိုဒီအထက်လွှတ်တော်ကြားနာပွဲခေါ်ယူခဲ့ရတာပါရှင်။
ဒီကနေ့ညဘက်ထိတ်တန့်ရောက်သတင်းတွေကိုကောင်လွင်ဦးနဲ့မှခင်ဖြူထွေတို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့ကြန့်ခိုင်ဖွံ့ဖြိုးရေးပါတီရင်းကောင်းဆောင်အပြောင်းလဲလုပ်တဲ့သတင်းအရင်ဆုံးတင်ပြပါမယ်နေပြည်တော်မှာကျင်းပနေတဲ့ကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီညီလာခံကနေခေါင်းဆောင်တစ်တွေရွေးချယ်လိုက်ပြီးသမရဟောင်းဦးသိန်းစိန်အပါအဝင်ကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်အတော်များများပါတီခေါင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်။ဒီအပြင်ပြည်내နဲ့တိုင်းဝန်ကြီးချုပ်ဟောင်းတွေလည်းပါတီကနေအနားယူလိုက်တဲ့သူတွေထဲမှာပါဝင်ပါတယ်။ခေါင်းဆောင်မှုတွေ့တိလောင်းမှုအတွက်ပဟိုအလုံမှုဆောင်ကော်မတီတွေနဲ့ပြည်내နဲ့တိုင်းဥက္ကဋ္ဌတွေကိုလည်းအသစ်ရွေးချယ်ခန့်အပ်ခဲ့တာပါ။နိုင်ငံတော်သမရဟောင်းကြံ့ခိုင်ရေးပါတီဥက္ကဋ္ဌဦးသိန်းစိန်ကတော့ပါတီရဲ့နာယကအနေနဲ့ဆက်ရှိနေဦးမှာဖြစ်ပါတယ်။ဒီသတင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းကမမေခတ်ကပေးပို့ထားပါရရှင်
။ဒီကနေ့ကျင်းပတဲ့ကြံ့ခိုင်ရေးပါတီဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကနေခုလိုရွေးချယ်လိုက်တာဖြစ်ပါတယ်။သမရဟောင်းဦးသိန်းစိန်အပါအဝင်ကြံ့ခိုင်ရေးပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တော်တော်များများပါတီခေါင်းဆောင်ပိုင်းကနေအနားယူလိုက်ကြပါတယ်။သမရဟောင်းဦးသိန်းစိန်ကပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့ဥက္ကဋ္ဌရာထူးကနေနှုတ်ထွက်ပြီးအရင်ယထားပို့ဆောင်ရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဟောင်းဦးတန်းထေကိုဥက္ကဋ္ဌအဖြစ်နေရာပေးလိုက်တာဖြစ်ပါတယ်။ဒီလိုပြန်လည်ရွေးချယ်လိုက်တာနဲ့ပတ်သက်ပြီးပါတီဘဟုအလုံးမှုဆောင်ကော်မတီဝင်ဒေါက်တာမောင်သိန်းကတော့အခုလိုပြောပြပါတယ
်။အပြောင်းရှင်းမှုလုံးဝအပြောင်းသလိုက်တာဦးသိန်းစိန်ဦးသိန်းစိန်ဥက္ကဋ္ဌလို့တော့ဦးသိန်းဦးလို့လည်းမလို့တော့အဲ့ဒီစာဟိုဦးတန်းထေရဥက္ကဋ္ဌဒုတိယဥက္ကဋ္ဌကဦးမြဟေအထွေထွေပြင်းမှုဖြစ်တဲ့အရင်တော့ကပြီးလဲဦးတင်နိုင်တင်းလည်းမလို့တော့သူတို့ဖွဲ့ရလုံးဝဟိုနေယူဂျန်နရေးရှင်းကိုဟိုလောက်လောက်ပြလိုက်ပြီဟာလေဟာသူတို့အနေထားကသူတို့အနာရကအဖွဲ့ထဲမှာပါတယ်စီးစီးတယ်မှာဘိုးလုံးမှုဆောင်ဘွဲထဲမှာမရှိတော့ဘူးအဲအရင်ဒီနယ်နဲ့တိုင်းပြည်မှာတောင်းယူခဲ့ကြတဲ့ဟိုဝန်ကြီးချုပ်တွေပေါ့နော်အဲ့ဒါတွေနဲ့နောက်အနေငယ်အချို့တွေလည်းပါပါတယ်အစ်စ်တွေလည်းအဲ့ဒါရတော့သူတို့ဘိုးပြပေးဖွယ်ချာရှိအဲ့ပြပေးဖွယ်မှာတောင်းယူကြပါလိမ့်ခင်ဗျာ renew လို့မဟုတ်ဘူးเนาะ renew ဆိုတာ totally change အခုကမဟုတ်လက်တွဲခေါ်သွားတာတွေးတိလဲလောင်းမယ်အတွေးကြုံရှိတဲ့လူတွေနဲ့နောက်ကအစ်စ်တွေနဲ့လက်တွဲပြီးတော့ဟိုဟာလုပ်မှာဒီလိုပဲလေပါတီကဒီလိုပဲလက်ဆင်ကပေးရမယ်တောင်းယူရှိတာပဲနောက်ကဟို music ပြီးကောင်းဆောင်အစ်စ်တွေမျိုးချုပ်ရမယ်တောင်းယူရှိတာပါ အဲ့ဒီဘောကိုသူတို့ဆက်လက်ကြပါ
ကျန်းခံရေးပါတီရဲ့ဒုတိယအကြိမ်ပါတီညီလာခံအစည်းအဝေးကိုနေပြည်တော်မှာရှိနေတဲ့ကျန်းခံရေးပါတီရုံးချုပ်မှာဩဂုတ်လ20ရက်ကနေစတင်ပြီးကျင်းပပြုလုပ်နေတာဖြစ်ပါတယ်။ဒီညီလာခံမှာပါတီနဲ့ပတ်သက်တဲ့အကြောင်းအရာတွေအပြင်ဖက်ဒရယ်စနစ်နဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းဆွေးနွေးတိုင်ပင်သွားဖို့ရှိတယ်လို့ပါတီဝင်တွေကပြောပါတယ်။ပြည်ခိုင်ပြိုးပါတီညီလာခံကနေရွေးချယ်ခံလိုက်မှုအရာပါတီဥက္ကဋ္ဌဖြစ်ဦးတန်းထီဒုတိယဥက္ကဋ္ဌဖြစ်ဦးမြတ်ဟိန်အထွေထွေအတွင်းရင်းမှုအဖြစ်ဦးတက်နိုင်ဝင်းဦးပိုက်ထွေဦးတန်းထွန်ဦးကျော်ကျော်ထီဦးတင်အောင်ချစ်ဒေါက်တာဆန်းဆန်းနွယ်စီကန်းထိန်သိမ်းရင်းအနေနဲ့ဦးခင်ကြီးလုပ်ငန်းစီစီရေးကော်မတီအဖွဲ့ဝင်အနေနဲ့ဦးစိုးနိုင်တို့ကိုဒီကနေ့ရွေးချယ်ခံအပ်လိုက်ပါတယ်။ကြံ့ခိုင်ရေးပါတီဥက္ကဋ္ဌဖြစ်သွားတဲ့ဦးတန်းထီဟာဘုံမှုချုပ်ဟောင်းတာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။2000ခုနှစ်ကနေ2003ခုနှစ်အထိတက်မ80ခွန်တက်မမှုအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2003ခုနှစ်မှာတော့စွမ်းအင်ဝန်ကြီးဌာနရဲ့ဒုဝန်ကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့ပါတယ်။2011ခုနှစ်မှာတော့စွမ်းအင်ဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီး2013မှာတော့ယထာပို့ဆောင်ရေးဝန်ကြီးအဖြစ်ပြောင်းလဲတာဝန်ထမ်းဆောင်ခဲ့သူတဦးဖြစ်ပါတယ်။ပြီးခဲ့တဲ့2010ရွေးကောက်ပွဲမှာမြန်အောင်ကနေဝင်ရောက်ရှင်ပြိုင်ပြီးအနိုင်ရခဲ့သူပါ။မကြသေးခင်ကကျင်းပပြီးစီးခဲ့တဲ့2015ရွေးကောက်ပွဲမှာလည်းမြန်အောင်မင်းဆန္ဒနယ်ကဝင်ရောက်ရှင်ပြိုင်ခဲ့ပေမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်ဥက္ကင်မောင်လက်ကိုရှုံးနိမ့်ခဲ့ပါတယ်။ဒုတိယဥက္ကဋ္ဌဖြစ်ရွေးခံရတဲ့ဦးမြတ်ဟိန်းနဲ့အထွေထွေအတွင်းရင်းမှုအနေနဲ့ရွေးခံရတဲ့ဦးတက်နိုင်ဝင်းတို့ဟာ2015ရွေးကောက်ပွဲမတိုင်ခင်ကမှတက်မတော်ထိပ်ပိုင်းယာဒူးတွေကနေအနားယူခဲ့သူတွေဖြစ်ပါတယ်။ပြည်ခိုင်ပြိုးပါတီဥက္ကဋ္ဌအပြောင်းလဲနဲ့ပတ်သက်လို့အရင်ပါတီတွဲဘက်ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးတဲ့တူရဦးရွှေမန်းကလည်းဥက္ကဋ္ဌသစ်ဖြစ်လာတဲ့ဦးတန်းထီကိုဂုံယူဝမ်းမြောက်ကြောင်းထုတ်ပြန်ခဲ့ပါတယ်
။မမေခါပါရှင်။ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဖက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ကြန့်ခိုင်ရေးပါတီကောင်းဆောင်အပြောင်းလဲပေါ်တုံ့ပြန်ချက်အမြင်တော်ရတွေကိုတင်ပြပါမယ်။ကျန်းခိုင်ဖွံ့ဖြိုးရေးပါတီရင်းသွေးသစ်လောင်မှုအတွက်ပါတီဥက္ကဋ္ဌအပါအဝင်ဗဟုအလုံးမှုဆောင်ကော်မတီတွေနဲ့အတူပြည်နယ်နဲ့တိုင်းဥက္ကဋ္ဌတွေကိုပါပါတီညီလာခံမှပြောင်းလဲဖွဲ့စည်းလိုက်ပါတယ်။ဒီလိုပြောင်းလဲဖွဲ့စည်းလိုက်တာဟာပါတီအတွက်ဘလောက်ရိုက်ခတ်မှုတွေရှိသလဲဆိုတဲ့အချက်နဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကိုရန်ကုန်ရုံးခွဲတာဝန်ခံကိုသားညွန့်ကဆက်သွယ်မေးမြန်းထားပါတယ်။နာဆင်ကြည့်အောင်ပါရှင်။
ကိုယ်စီတော်မူရဲ့အခုဒီကျန်းခိုင်ရေးပါတီကခေါင်းဆောင်မှုအပြောင်းလဲပေါ့နော်။ဆိုတော့ပြောမယ်ဆိုရင်တော့အခုဘူကော်မတီမှာကျွန်တော်ပြည်အောင်တော့အကုန်လုံးလူသစ်တန်းနေပြီးတော့ဖြစ်သွားတယ်။အဲ့ဒါဒီအပြောင်းလဲကဘယ်လောက်ရှိကျန်းခိုင်ရေးပါတီအတွက်ဒီရဲ့ရှိနိုင်လဲခင်ဗျာ
။ဟိုကျွန်တော်အရင်ကတည်းကသုံးသပ်ထားတာရှိတယ်။အဲ့ဒါဘာလဲဆိုတော့ရေကောက်ပွဲမတိုင်ခင်ပေါ့နော်။သူတို့ပြည့်နဲ့ချီပြီးတော့မှပါတီတွေအကွဲအပြဲတွေသူတို့ဖြစ်ခဲ့တယ်။သူတို့အဲ့ဒါမှာဟိုကောင်းကောင်းလည်းမဖြေရှင်းနိုင်ခဲ့ဘူးပေါ့နော်။အဲ့နောက်ဆုံးတော့ဒီပါတီဖြစ်တဲ့အကောင်းဆုံးတချို့ကိုအလားပေးတဲ့နည်းနဲ့ပဲသူတို့အတင်းကျပ်လုပ်ပြီးတော့မှသူတို့ဖြေရှင်းခဲ့တာရှိတယ်။အဲ့တော့ကျွန်တော်နားရတာကတော့ UU လေးပဲအခုဒီနောက်ဆုံးလူကြောင်းလေးလောက်ကြတယ်ပါလေကဒီခါပြပါဒီကသူ့ဟိုပါတီတွေမှာဖြစ်နေတဲ့ဟိုကိုင်းကနတိုက်ပွဲကိုအဆုံးသတ်လိုက်ကြပဲတနည်းပြောရရင်အဲဒီအောင်ရှင်မဦးဆောင်တဲ့ဒီပါတီသေးကတကယ်အဖြစ်တိုင်းကောင်းဆောင်အားလုံးကြီးပါလောက်ကိုပေါ့နော်ဒါဖတ်ဆိုပြလိုက်တယ်လို့ပဲနားလဲ
အခုပါတီကောင်းဆောင်ဖြစ်တဲ့ခါကျတော့ဦးတန်းချင်းနောက်တစ်ခုကဦးသက်နိုင်ဝင်းဦးမြတ်ဟင်ပြောရမယ်ဆိုရင်တော့ဒီကိစ္စပါတီအတွေ့အကြုံရခေါင်းဆောင်မှုအတွေ့အကြုံရအားနည်းတဲ့လူတွေကြီးပဲအဲ့တော့ပါတီကိုဒီကိစ္စထိနိုင်မှာမလား
ပါတီကသူကဒီပါတီရဲ့သဘောတဘာဝကတကယ်တော့ကတမတော်ကနေဖွဲ့စည်းထားပြတာလေအရင်ဆက်အနာချင်းဟိုဘုရုံကြီးတိုက်စီကဖွဲ့စည်းထားပြတဲ့ပါတီပဲတကယ်ဒါကြောင့်မလို့သူတို့ထိပ်ပိုင်ခေါင်းဆောင်ယူထားတဲ့ဒီမှာကတမတော်ခေါင်းဆောင်လက်ပြန်ယူထားတာပြရလိမ့်မယ်ဒါကဟိုတမတော်နဲ့ဟိုပါလေချိန်ဆက်ပြီးတော့မှလုတ်ကင်ထုတ်ရှားမယ်ဆိုတဲ့ပုံစံကတော့ဒါကတော့ပြတ်မသွားဘူးပေါ့ဒီပုံစံမျိုးသင်ပါလေသူကဘာမှဆက်တာအ
ဖြစ်ချက်ရှိတယ်အခုဆက်တာရဲ့ခေါင်းဆောင်အစ်စ်ဟိုသူတစ်ပိုင်းမှာပေါ့နော်ခေါင်းဆောင်မှုအပိုင်းအစ်စ်ထဲမှာချက်ချင်းနဲ့လုတ်ထိုင်တယ်ဘယ်သူတွေလုတ်ထိုင်တယ်လို့ရောကိုစီလိုအောင်တွေ့ထားလဲ
အဲ့လောလောဆယ်တော့ကျွန်တော်တို့ဒါဟိုမတွေ့ထားဘူးဘာဖြစ်လို့လဲဆိုတော့သူတို့ဘာလို့နဲ့တိုင်လဲဆိုတာအလောလောဆယ်မှာကျွန်တော်တို့ခတ်မှန်းလို့မရဘူ
းဟုတ်ကဲ့ကျွန်တော်နောက်ဆုံးခုမေးချင်ပါတယ်ဘာလို့ဦးသိန်းစိန်တမန်ဦးသိန်းစိန်တမန်ဟောင်းသိန်းစိန်နေလဲကကျွန်တော်ကတမန်လုတ်ခဲ့တဲ့ရှင်ဘာလဲရှိတယ်နာမည်လေးတစုံတရာနာမည်ကောင်းရခဲ့တဲ့ဟာမျိုးလဲရှိတယ်အဲ့တော့ဦးသိန်းစိန်လို့ဦးတင်နိုင်စိန်လို့ဒီလူလူတွေတော့ကောင်းဆောင်ဘက်မှာမရှိတော့ဘူးကောင်းဆောင်မှုအစ်စ်နဲ့ပြန်ပြီးတော့လုပ်နေဆိုလို့ရှိရင်တကယ်တမ်းဒါမဲ့ယူကောက်ပွဲလို့ပတ်တီရဲ့ဒီလူလူကြောင်မှာရှိတဲ့ပုံရိပ်တို့အဲ့ဒါတွေကပြန်ကောင်းနိုင်မှာမလား
အဲ့ကျွန်တော်နားလေတာကတော့ဟိုသမဏဦးသိန်းစိန်တို့ဘာတို့ကလုံးလုံးကြီးကိုဒီပါတီနဲ့မဖက်သက်တာတော့မဟုတ်ဘူးကျွန်တော်ဒီနေ့ရတဲ့ဟိုတကယ်အရာရှင်တို့ပါတီအဲဦးဆောင်ကော်မတီလာပါအဲ့လိုအဲမှာနေရာယူထားတာရှိတယ်အဲ့ဒီကနေအပြင်ကနေပြီးတော့ချင်းချောင်းပြေးမယ်ဆိုတော့ဟိုသဘောတော့ကျွန်တော်ဟိုသိရပါတယ်ဘာဖြစ်လို့လဲဆိုတော့နိုင်ငံတကာအဖြစ်ဆိုအရာရှင်လည်းဟုတ်တယ်ရှင်းလားမြစ်တာပါဆိုရင်သမဏဦးသိန်းစိန်လုတ်ခဲ့တာကောင်းလာတယ်အများကြီးပဲဒါကကျွန်တော်တို့ဒရင်းစာဆရာတွေအနေနဲ့သုံးသပ်လို့ရတာပေါ့ဒါပေမဲ့အများပြည်သူတွေရဲ့အမြင်မှာတော့ဒါကဟိုစစ်အစိုးရကိုအမွေဆက်ခံတဲ့အစိုးရအဖွဲ့ရဲ့ခေါင်းဆောင်သမရပြောက်ဖြစ်တဲ့ဆိုတဲ့ပုံရိပ်ကြီးရရှိနေတဲ့ခါကျတော့
အဒီဟာနဲ့တွားရမယ်စာရင်အခုလက်ရှိမျိုးဆက်သုံးစားပေါ့နော်နာမည်အစ်စ်တွေနဲ့မျိုးဆက်တွေနဲ့တွားတာကသို့တော့ပုံပြီးတော့ကင့်တော်မယ်ဆယ်လို့အဲ့လိုလုပ်နေတာလို့ပဲကျွန်တော်နားလည်ပါ
အခုဒီစက်ခိုင်ရေးပါတီရဲ့ခြေပိုင်းအပြောင်းလဲကသူ့မှာရှိတဲ့ခေါင်းဆောင်ပိုင်းကြီးရဲ့သုံးဖြတ်ချက်ပဲလို့ယူဆလို့ရလားနောက်ကစမ်းလို့ဒါမှမဟုတ်ဒီဗိုလ်ချုပ်မှုကြီးဟောင်းဦးတန်းရွှေတို့ပါလို့ဒီဩဇာရောရှိနိုင်တယ်လို့ထင်ရပါလား
အဲ့ကျွန်တော်တူချက်အနေနဲ့ပြောရရင်ဗိုလ်ချုပ်မှုကြီးဟောင်းတန်းရွှေရဲ့ဩဇာတော့ရှိဖို့မရဘူးဒါပေမဲ့စမ်းလို့နေတော့ဒီလိုတရားဖြည့်ဆက်မှုတွေတော့ရှိနိုင်နေမယ်လို့တော့ကျွန်တော်သုံးသပ်တယ်ဒါပေမဲ့ကျွန်တော်မှအဲ့ဒါနဲ့ပတ်သက်တဲ့ထောက်ထားတော့မရှိဘူး
ဟုတ်ကဲ့ကိုစီသူအောင်ရဲ့ကျေးဇူးများကျေးမာတယ်
ချန်ခိုင်ဖွံ့ဖြိုးရေးပါတီရင်းကောင်းဆောင်ပိုင်းအပြောင်းအလဲတွေနဲ့ပတ်သက်လို့သတင်းစာဆရာဦးစီသူအောင်မြင့်ကိုကိုသားညွန့်ဦးကမေးမြန်းထားတာပါရှင်။ခုတော့ NLD အစိုးရရဲ့ရက်တရားလှုပ်ဆောင်ချက်သတင်းစာရှင်းလင်းပွဲဖက်ဆရာအောင်ပါ။ NLD ဦးဆောင်တဲ့အရတအစိုးရလက်ထက်ရက်တရားအတွင်းလှုပ်ဆောင်ချက်တွေကိုပြည်သူလူထုတက်ရိုက်အကြိုပြုမဲ့စီမံချက်စီမံကိန်းတွေနဲ့အစိုးရဝန်ကြီးဌာနတွေဖက်ကမတူကွဲပြားတဲ့ပုံစံတွေနဲ့ခြေကပ်ဆောင်ရွက်နေပါတယ်လို့အစိုးရဝန်ကြီးဌာနအသီးသီးကဒီကနေ့သတင်းစာရှင်းလင်းပွဲမှာရှင်းပြခဲ့ပါတယ်။ဒါပေမဲ့အစိုးရတစ်အနေနဲ့ရက်တရားအတွင်းလှုပ်ဆောင်ချက်တွေကတမကပဲကဏ္ဍတိုင်းအတွက်မူဝါဒတွေကိုပြည်သူအများကိုအချိန်နဲ့တပြေးညီတရှိနေအောင်ပြည်သူလူထုကိုတိထက်ပိုးပြီးတော့ရှင်းရှင်းလင်းလင်းချပြသင့်တယ်လို့သုံးသပ်မှုတွေလည်းရှိပါတယ်။အသေးစိတ်မဆူမုံကပြောပြပေးပါမယ်ရှင်။
ဟုတ်ကဲ့ပါဒီကနေ့ဩဂုတ်လ23ရက်နေ့အင်္ဂါနေ့နေပြည်တော်မှာအစိုးရတည်ရဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ခဲ့တာတွေနဲ့ပတ်သက်လို့အစိုးရဝန်ကြီးဌာနတွေဘက်ကသတင်းစာရှင်းလင်းခဲ့ပါတယ်ပြန်ကြားရေးဝန်ကြီးဌာနပညာရေးဝန်ကြီးဌာနစက်မှုဝန်ကြီးဌာနစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးတွေနဲ့ဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်တာဝန်ရှိသူအကြီးအကဲတွေကသတင်းစာစရာတွေနဲ့သတင်းဌာနတွေကိုရက်တရားစီမံချက်ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဆွေးနွေးခဲ့တာဖြစ်ပါတယ်အစိုးရတည်ရဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ခဲ့မှုလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပြန်ကြားရေးဝန်ကြီးဌာနအနေနဲ့အစိုးရဝန်ကြီးဌာနတိုင်းရဲ့ပြောရေးဆိုခွင့်ရှိသူတွေကနေတစင်ရှင်းလင်းပြောကြားနိုင်အောင်လို့အဓိကဦးစားပေးဆောင်ရွက်နိုင်ခဲ့တယ်လို့ပြန်ကြားရေးဝန်ကြီးဒေါက်တာဖေးမြင့်ကရှင်းပြပါဗျာ
။ဝန်ကြီးဌာနကပြည်ကပြောရေးဆိုခွင့်ရှိတဲ့ပုဂ္ဂိုလ်တွေစုဖွဲ့ပြီးတော့သတင်းထုတ်ပြန်တဲ့ကိစ္စကိုဆောင်ရွက်နိုင်လို့ကျွန်တော်ညီတိုင်းဆွေးနွေးတာလုပ်ပါတယ်။အခုကျင်းပတဲ့ဝန်ကြီးဌာနရှင်းလင်းပွဲပေါ်ပေါက်လာတာအဲ့ဒီဆွေးနွေးမှုကြောင့်ဖြစ်ပါတယ်။လုပ်လာတာကကျွန်တော်တို့ဒီဘောင်6ချိန်လုပ်ဖို့ရှိပါတယ်။ကျွန်တော်တို့ဒီလာဆုံးစေရည်ကနောက်ဆုံးချက်ဖြစ်မှာဖြစ်ပါတယ်။အဲဒီနည်းလမ်းအနေနဲ့ဆောင်ရွက်ကိစ္စ
ဘပောင်းဆောင်ကနေပြည်ပြင်ပြောင်းလဲရေးတွေပေါ်ဆောင်နေတဲ့မြန်မာနိုင်ငံအနာဂတ်အတွက်အရေးကြီးဆုံးဖြစ်တဲ့ပညာရေးကဏ္ဍကိုအခြေခံပညာကနေစလို့အစိမ့်ပညာရေးစနစ်အထိပညာရေးစနစ်သစ်တွေနဲ့ပေါ်ဆောင်နိုင်အောင်စီမံကိန်းတွေချမှတ်အကောင့်ထည့်ဖော်နေတယ်လို့ပညာရေးဝန်ကြီးဌာနပညာရေးဝန်ကြီးဒေါက်တာမျိုးသိန်းကြီးကလည်းပြောပါတယ
်အခြေခံပညာကဏ္ဍမှာလည်းပဲဟုတ်လားကျွန်တော်ကျောင်းအုပ်တွေ TEO တွေ TEO တွေတိုင်းပြည်သားကြီးတွေပညာရေးမှုတွေရဲ့စီမံခံစားရေးအခြေသေးမြန်မာကြီးကလည်းအရေးကြီးပါတယ်ကျွန်တော်တို့ပညာရေးဝန်ကြီးဌာနအနေနဲ့အရေးပေးညီမရေးအတွက်ကိုလည်းကျွန်တော်တို့အနေနဲ့ဒီရက်ရာကာလအတွင်းထဲမှာကျွန်တော်တို့ဆက်လက်ပြီးတော့မှဆောင်ရွက်နေရှိကြောင်းတင်ပြလိုပါတယ်
အခုလိုမျိုးအစိုးရရက်တရားကာလအတွင်းအစိုးရတစ်ဘက်ကစီးပွားရေးပညာရေးကျန်းမာရေးစတဲ့ကဏ္ဍတိုင်းမှာမူဝါဒတွေကိုပြည်သူအများကိုအချိန်နဲ့တပြေးညီသိရှိနိုင်အောင်ဒီထက်ပိုရှင်းရှင်းလင်းလင်းပြည်သူလူထုကိုချပြသင့်ပါတယ်လို့မြမအရေးလေးလာသူဥအောင်သူငင်းကသုံးသပ်ပါတယ
်ဒီလိုရက်တရားပြီးမှလောက်တာတဲ့ဆိုင်ပေါ့နော်ပုံမှန်အားဖြင့်တော့သတင်းစာရှင်းလင်းပွဲတွေအခါသိရင်သိတယ်လို့လုပ်သင့်တာဖြစ်ပါတယ်နောက်တစ်ခုကကျတော့အစိုးရကြီးတစ်ခုလုံးအနေနဲ့ကျတော့ကျွန်တော်ထင်တယ်ပြည်ရင်ပြောင်းလဲရေးကိုဘယ်လိုသွားမလဲဆိုတဲ့ view ဟာမျိုးပေါ့နော်ဆိုတော့ဒါမျိုးကိုပို့ပြီးတော့ပုံမှန်လင်းလင်းချပြသင့်တယ်ဖြစ်ပါတယ
်သတင်းစာရှင်းလင်းပွဲမှာစက်မှုဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးကိုကိုလွင်ကလည်းစက်မှုဝန်ကြီးဌာနအနေနဲ့ပုဂ္ဂလိကလုပ်ငန်းရှင်တွေစက်မှုလုပ်သားတွေရဲ့ကျွမ်းကျင်နည်းပညာတွေနဲ့ပေါင်းစပ်ပြီးအစိုးရတည်ရဲ့ပထမရက်တရားကာလအတွင်းဆောင်ရွက်ခဲ့မှုလုပ်ငန်းစဉ်တွေကိုရှင်းလင်းပြောကြားပါတယ
်စက်မှုဝန်ကြီးဌာနကတော့ဒီပြည်သူလူထုအတွက်တိုင်းရိုက်အကျိုးရှိစေပဲနိုင်ငံပိုင်းစက်မှုလုပ်ငန်းများကိုအစ်စ်မြင့်နေတယ်တော့ပုဂ္ဂလိကစက်မှုကဏ္ဍဘလို့တွတ်တဲ့ရဲ့အတွက်နိုင်ငံပိုင်းစက်ရုံလုပ်လို့များပုဂ္ဂလိကနဲ့ပူးပေါင်းဆောင်ရွက်ခြင်းတော့စက်မှုကျွမ်းကျင်လုပ်သားများဝေထုတ်ပေးနိုင်ရဲ့အတွက်တော့စက်မှုကဏ္ဍဘလို့တွတ်တဲ့အတွက်လိုအပ်တဲ့ဝါရုံးနေတဲ့တို့လို့လို့ညချမှတ်ချင်တော့အသေးစားနဲ့အသက်စားလုပ်ငန်းများဘလို့တွတ်တဲ့အတွက်ကိုကြီးဆောင်ရွက်ပေးခြင်းတော့ဆောင်ရွက်ပေးခဲ့အောင်ကြားပါခင်
စီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးတော်အောင်မြင့်ကလည်းပြည်ရင်းပြည်ပစီးပွားကုသရောင်းဝယ်ရေးတွေမှာပြည်သူလူထုကိုဓာတ်ရိုက်အကျိုးဖြစ်ထွန်းစေမဲ့ယင်းနှိမ့်ညွန်မှုတွေနဲ့ကုံတွယ်ဆက်ဆံရေးမူဝါဒတစ်ကိုဖော်ဆောင်နေတယ်ဆိုတာရှင်းပြပါတယ
်။ဒီကောက်တန်းဝန်ကြီးဌာနရဲ့အဓိကလုပ်ငန်းစဉ်ကကုန်ကယ်မှုလုပ်နေတဲ့ညားကိုညီပြီးတော့ခက်ခဲတွေဖြစ်စေမိမယ်၊ဈေးကွက်တွေရှာပေးမယ်၊ထုတ်လုပ်မှုတိုးတက်လာအောင်လုပ်ထုတ်လုပ်မှုနဲ့ဈေးကွက်နဲ့ဆက်ဆက်နေအောင်ကျွန်တော်တို့စီစဉ်ဆောင်ပေးမှာဖြစ်ပါတယ်။
အခုလိုမျိုးအစိုးရတည်းရဲ့ဝန်ကြီးဌာနအလိုက်ရတရားစီမံချက်အတွင်းဆောင်ရွက်နေတဲ့ကိစ္စတွေနဲ့ပတ်သက်လို့အများပြည်သူကိုချပြတာကြိုးဆိုပေမဲ့လို့အများပြည်သူဘက်ကတုံ့ပြန်ချက်ပညာရှင်တွေရဲ့အကြံပြုချက်တွေကိုလည်းအလေးနက်ထားထည့်သွင်းစဉ်းစားသင့်တယ်ဆိုတာကိုလည်းမြမရေးလေ့လာသူဦးအောင်သူငင်းကထောက်ပြပါတယ
်။အစိုးရကြီးတစ်ခုလုံးကတညီတညွတ်တဲ့ဘယ်လမ်းကိုသွားမယ်၊ဘာလုပ်ရမယ်ဆိုတဲ့အဲ့လိုချင်းကပ်မှုမျိုးလိုပါတယ်။ဆိုတော့အဲ့ဒီအတွက်လည်းပြည်ပြင်ပြောင်းလဲရေးဆိုရင်လည်းဘယ်လိုဗျူဟာမျိုးနဲ့သွားမယ်ပေါ့
။ NND အစိုးရရဲ့ပထမရတရားစီမံကိန်းဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ဝန်ကြီးဌာနတွေအနေနဲ့ဩဂုတ်လ30ရက်နေ့အထိသတင်းစာရှင်းလင်းပွဲတွေကျင်းပမှုရှိပါတယ်။ရပ်ပေါင်း100ကျော်ရှိလာချိန်မှာပဲအစိုးရရဲ့ဆောင်ရွက်ချက်အပေါ်အမြင်မျိုးမျိုးကရှိနေတာပါ။ဂရီပေးထားသလောက်အကောင့်ထဲမပေါ်နိုင်မှုဆိုပြီးမြင်တဲ့သူတွေကလည်းရှိပါတယ်ရှင်
။မဆုမွန်တင်ပြတော်ပါရှင်။ခုတစ်ခါတန်လွင်ရေကာတာစီမံကိန်းကြောင့်ပြည်သူလူထုအပေါ်ဘလို့တက်ရောက်မှုတွေရှိမလဲဆိုတဲ့သတင်းစာရှင်းလင်းပွဲနဲ့ပတ်သက်တဲ့ဖက်ကိုအလက်ပေးချင်ပါတယ်။တန်လွင်ရေကာတာစီမံကိန်းတွေဆောက်ဖြစ်ရင်ပြည်တွင်းငြိမ်းချမ်းရေးကိုထိခိုက်နိုင်တာကြောင့်ရေကာတာကြောင့်သဘာဝဘေးအန္တရာယ်တွေမကဘဲဒေသခံတွေအနေနဲ့စစ်ပွဲတွေရဲ့ဓာတ်မှခံရနိုင်တယ်လို့ရှမ်းလူထုအဖွဲ့အစည်းတွေကပြောပါတယ်။ဒီကနေ့ရှမ်းလူထုအဖွဲ့အစည်းတွေစုပေါင်းပြီးထိုင်းနိုင်ငံဘာကောက်မြို့မှာသတင်းစာရှင်းလင်းပွဲတရကျင်းပခဲ့တာပါ။ VOA သတင်းထောက်မသိငင်းလင်းကပြောပြထားပါတယ်ရှင်။
ဟုတ်ကဲ့ပါတန်လွေမြစ်ကြောင်းတလျှောက်ရေကာတာတွေဆောက်ဖြစ်ခဲ့ရင်တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးစာချုပ်ထိုးပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့အဖွဲ့တွေနဲ့ပါပဋိပက္ခဖြစ်နိုင်တယ်လို့ Action for Shan State Rivers ရှမ်းလူထုအခြေပြုအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဆိုင်းခွန်ဆိုင်းကအခုလိုပြောဆိုလိုက်ပါတယ်
ဟုတ်ပြလို့ရှိရင်တော့ဒါစစ်ပွဲကတော့ဆက်ဖြစ်မှာဒီကောင်တွေနော်ဘာဖြစ်လဲဆိုတော့အဲ့ဒီတန်လွေမြစ်ကြောင်းတလျှောက်မှာဆိုရင်မနေ့ကရင်တိုင်းသားနဲ့နေ့ကရင်အပွဲကအများကြီးရှိတယ်။ကိုကရင်းချမ်းကြီးလို့ကျွန်တော်တို့ပြောနေကြတာပေါ့နော်။ဒါကြောင့်တကယ်လို့ပြန်တိုက်ရင်တော့ကျွန်တော်ပြန်လာပြီးလက်မထိုးထားတဲ့လူတွေရောလက်မမထိုးထားတဲ့လူတွေကအပွဲရောသူကအဲ့ဒီရေကတာအလုံးနဲ့တစ်ဝက်မှရှိတယ်။ KNU ရော KNPP ရောအားရင်းနဲ့ရောအား SSPP ရောဝါဟုပလောင်ရော KIG ရောသူကအကုန်လုံးကအဲ့ဒီမှာစုပြီးရှိနေကြတဲ့ကြေကြတော့အပြစ်ကနာပြတ်လာကျွန်တော်တို့အဲ့ဒါမမတည်ပြနိုင်တဲ့ပြဿနာပြန်ဖြစ်လာအာမှာဖြစ်တယ်ဆိုတော့ဒါပေမဲ့နောက်ဆုံးခံရမှာတော့ကျွန်တော်တို့သူ့တွေဖြစ်တာပေါ့နော်ဒီကြီးမှုတာမကဘူးဒီကနာကြောင့်ရဲ့စစ်ပွဲကြောင့်ရဲ့အာလုံချွေးကြီးကြောင့်ရဲ့ဒါဒီအာမြေမြုပ်မိုင်းကြီးကြောင့်ရဲ့အဲ့ဒီတန်တွေကတော့ကျွန်တော်တို့ဆက်တိုက်ခံရမှာပေါ့တော့ဖြစ်
ပြည်သူတွေစန့်ကျင်နေတဲ့မြေဆုံအရေးကိုဖြေရှင်းဖို့အတွက်တရုတ်ကုမ္ပဏီနဲ့အခြားနေရာတစ်ခုမှာအလားတူရေအားလျှပ်စစ်စီမံကိန်းတည်ဆောက်ခွင့်ပေးမလားဆိုတဲ့စဉ်းစားသုံးသပ်ချက်တွေပေါ်ထွက်နေတာပါ။ဒါကြောင့်တန်လွင်ရေကာတာစီမံကိန်းတွေကိုမြေဆုံစီမံကိန်းအတွက်အစားထိုးအဖြစ်ဆောက်လုပ်ခွင့်ပေးမှာကိုစိုးရိမ်နေလို့ဆိုင်းခွန်ဆိုင်ကဆက်ပြောပါဗျ။အ
ာတနေရာမရရင်တနေရာဆောက်မယ်ဆိုတဲ့ဟာလည်းကျွန်တော်တို့မဖြစ်သေးလို့ပါဘူး။ဘာဖြစ်လဲဆိုတော့ရေကာတာဆိုတာကထိခိုက်မှုတွေအများကြီးရှိကလို့နောက်ပြီးတော့ဒီဟာကဒီချာကျွန်တော်တို့ဆန်းဖြစ်ပြီးတော့မှဟိုဒီချာလုံးမှရတဲ့ကိစ္စတွေဖြစ်နေတဲ့အကြောင်းဒီမှာလက်ဆောင်ကတော့ဘာမှပြောတော့ဘူးနေနေတယ်ဒါပေမဲ့သရုပ်သရလည်းသူကဘာမှပြောတော့ဒါကြောင့်မြစ်ဆုံကိုမဆောက်တော့ပဲနဲ့ဒါလည်းမြစ်ကိုလာဆောင်ရတော့မှလားဆိုတော့အာဖြစ်လာတာပေါ့နော်
တန်လွေမြစ်ကြောင်းတလျှောက်မှာစောင့်မဲ့ရေကာတာစီမံကိန်းတွေကတစ်ခုဖြစ်တဲ့နောင်ဖာဒေသမှာရေကြီးရေလျှံမှုတွေဖြစ်တယ်လို့ငလျင်လှုပ်တာတွေလည်းရှိနေတာကြောင့်ရေကာတာဆောက်ဖြစ်ရင်ဒေသခံတွေအနေနဲ့သဘာဝဘေးအန္တရာယ်တွေကိုရင်ဆိုင်ရနိုင်တယ်လို့လည်းရှမ်းလူထုအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားတာပါတန်လွင်မြစ်ဟာမြန်မာနိုင်ငံအရှေ့ပိုင်းကပြည်သူတွေအားထားနေရတဲ့မြစ်တစ်စင်းဖြစ်တာကြောင့်မြစ်ကြောင်းတစ်လျှောက်စောက်ဖို့စီစဉ်ထားတဲ့ရေကာတာစီမံကိန်းတွေရပ်ဆိုင်ပေးဖို့ရှမ်းလူထုအဖွဲ့26ဖွဲ့ကဩဂုတ်လ18ရက်နေ့မှာဒေါ်အောင်ဆန်းစုကြည်စီကိုအိတ်ဖွင့်ပေးစာတစ်စောင်လဲပေးပို့ထားပါတယ်ရှင်
မတင်ကြီးလဲမှာရှင် VOA မြန်မာပိုင်းကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို line to meter 2425ရောကနေဖန်ယူနာဆင်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကို email ကနေဆက်သွယ်လို့ရင် burmese@voanews.com ကိုဆက်သွယ်နိုင်ပါတယ်ဖုန်းနံပါတ်ကတော့0392386999လေးဖြစ်ပါတယ် VOA ကနေထုတ်လွှင့်ပေးနေတဲ့နေ့စဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်း radio အစီအစဉ်ပေးပေးချင်း9နာရီမှာ Asia Set 7 Joru ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ဒါရီမကတိုက်ရိုက်ထုတ်လွှင့်ချိန်တဲ့တပြေးညီ VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာကြည့်ရှုနိုင်တယ်လို့ VOA ရဲ့ YouTube, Twitter နဲ့ Facebook တို့ကနေပြီးတော့လည်းကြည့်ရှုနိုင်ကြပါရဲ့ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန် နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတောသားရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းထိုမီတာ24 25 32နဲ့52တို့ကနေည10နာရီအထိတက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တက်ရိုက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါခုတော့ American နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုက်ဦးကတင်ပြထားပါတယ်ရှင်
Republican သမ္မတလောင်းဒေါ်နယ်ထရမ့်ကပြီးခဲ့တဲ့သတင်းပတ်အတွင်းကပဲသူ့ရဲ့မဲဆွယ်စည်းရုံးရေးမှူးတွေကိုပြောင်းလဲလုပ်ခဲ့ပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ GK ဖြစ်ရင်ကတာဝန်ယူခဲ့သူဟာအရင်ယူကရိန်းအစိုးရနဲ့ပတ်သက်နေတယ်ဆိုတဲ့အငင်းပွားပွဲရာကိစ္စတချို့ပေါ်ပေါက်ခဲ့ပြီးလူထုစစ်တမ်းတွေမှာ Hillary Clinton တဲ့လူထုထောက်ခံမှုကြာဆင်းနေတဲ့အကြောင်းသတင်းတွေထွက်လာပြီးတဲ့နောက်မဲဆွယ်စည်းရုံးရေးမှူးတွေကိုပြောင်းလဲခဲ့တာပါ။လူထုစစ်တမ်းကောက်ခံသူတူဖြစ်တဲ့ Kellyanne Conway နဲ့ပရိဘတ်သတင်းဌာနအကြီးအကဲစတီဗ်ဗန်နန်တို့ကိုသူ့ရဲ့မဲဆွယ်စည်းရုံးရေးမှာအကြီးအကဲတွေတာဝန်သူပေးခဲ့ပါတယ်။ကြီးခဲ့တဲ့သတင်းပတ်ကြာသပတေးနေ့ကမဲဆွယ်စည်းရုံးမှုတွေကိုပြောင်းလဲလုပ်ပြီးနောက်ပိုင်းမဲဆွယ်စည်းရုံးပွဲတွေအတွင်းသူတစ်ပါးအပေါ်ပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်ပြီးစော်ကားပေါ်ကပြောဆိုခဲ့တာတွေနဲ့ပတ်သက်လို့သူ့အနေနဲ့နောက်ထပ်ရမိပါတယ်ဆိုပြီးထရမ့်ကထူးထူးခြားခြားဝန်ခံသွားခဲ့ပါတယ်။ဒီလိုပြောဆိုခဲ့တာတွေကိုသူ့ရဲ့ဗျူဟန်ဆိုဟန်အဖြစ်အများသတ်မှတ်ထားကြတာပါ။Donald Trump ကအခုလိုပြောပါတယ
် Sometimes in the heat of debate and speaking
တခါတလေအကြောင်းအရာမျိုးစုံအပေါ်မှာအကြီးအကျယ်အခြေတင်ညှင်းခုံရတဲ့အခါဘယ်စကားလုံးကမှန်တယ်လဲဆိုတာရွေးချယ်လို့မရပါဘူးကျွန်တော်စိတ်မကောင်းဖြစ်မိတယ်ဆိုတာခင်ဗျားတို့ယုံကြည်မှယုံပါလိမ့်မယ်ပုံကိုရေးအရနာကျင်ထိခိုက်စေခဲ့တဲ့အပြောအဆိုတွေအတွက်ပ
ါ Republican မျိုးသားကော်မတီဥက္ကဋ္ဌ Reince Priebus ကတော့တင်းငွေတွေက ABC ရုပ်သံဒီသတင်းပတ်အစီအစဉ်မှာထရမ့်အနေနဲ့ခေါင်းဆောင်ညီတယောက်ဖြစ်တာဝန်ယူတဲ့တချိန်ထဲမှာပဲပြန်လည်ညှိနှိုင်းပြင်ဆင်တာမျိုးတွေလုပ်နိုင်မယ်လို့မြင်တဲ့အကြောင်းထောက်ခံပြောဆိုသွားပါတယ
် And ultimately the person in charge of
Donald Trump ရဲ့မဲဆွယ်စည်းရုံးမှုတွေမှာခရားကျတဲ့ခေါင်းဆောင်အဆုံးစွန်ဦးဆောင်မှုယူထားတဲ့သူက Donald Trump ပဲသူအနေနဲ့ပြန်ပြင်ဆင်ညှိနှိုင်းပြီးမဲဆွယ်စည်းရုံးမှုတွေကိုကျစ်လက်အောင်လှုပ်ဆောင်နိုင်မဲ့လမ်းပေါ်မှာရောက်နေပြီလို့ကျွန်တော်ထင်ပါတယ်
ဒါပေမဲ့လည်း Hillary Clinton ရဲ့မဲဆွယ်စည်းရုံးရေးမှူး Robbie Mook ကတော့ဒီပြောဆိုချက်ကိုလက်မခံပါဘူး။ ABC ရုပ်သံဒီသတင်းပတ်အစီအစဉ်မှာပဲသူကအခုလိုပြန်ပြီးတုံ့ပြန်မှာ
We're not seeing a pivot. Donald Trump
ပြန်ပြီးပြင်နေတယ်လို့ကျွန်တော်တို့မမြင်ပါဘူး။ Donald Trump ကိုယ်တိုင်လည်းသူ့ဘက်ကပြင်ဆင်တာမဟုတ်ဘူးလို့ပြောထားပြီးသားပါ။သူကလက်ရှိ Donald Trump နေရာမှာနောက်ထပ် Donald Trump ကိုပုံစံတစ်မျိုးနဲ့ချကစားဖို့လှုပ်ချင်တာပါ
။ Trump ရဲ့မဲဆွယ်စည်းရုံးရေးမှူးအောင် Paul Manafort မရှိတော့ပေမဲ့လည်းရုရှားနိုင်ငံဟာထရမ့်ရဲ့မဲဆွယ်စည်းရုံးမှုတွေမှာပါဝင်ပတ်သက်နေလို့မယ်လို့ဟီလာရီကလင်တန်ရဲ့မဲဆွယ်စည်းရုံးရေးမှူးရော်ဘီမုတ်က ABC ရုပ်သံကနေအခုလိုပြောဆိုသွားခဲ့တာပ
ါ We now need Donald Trump to explain to us
သူရဲ့အဓိကမဲဆွယ်မှုတွေမှာရုရှားဘက်ကဘယ်အတိုင်းအတာထိပါဝင်နေတယ်ဆိုတာကို Donald Trump အနေနဲ့ကျွန်တော်တို့ကိုအခုရှင်းပြဖို့လိုပါတယ်ငွေကြေးအကျိုးစီးပွားအရာဆက်နွယ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးမရှင်းတာတွေရှိနေပါတယ်
သမ္မတလောင်းနေရောက်ကြာခြေတင်စကားစီတိုးပွဲတွေကျင်းပမယ့်အချိန်ကိုဒေါ်နယ်ထရမ့်ဘက်ကသဘောတူဖို့လဲဟီလာရီကလင်တန်ရဲ့မဲဆွယ်စည်းရုံးမှုရော်ဘီမုတ်ကတောင်းဆိုလိုက်ပါတယ်ထရမ့်ဘက်ကတော့အစိုးပြုထားတဲ့ရက်3ရက်ထဲက2ရက်ကအမေရိကန်ဘောလုံးပွဲတွေနဲ့တိုက်နေတယ်ဆိုပြီးစောတကတက်ထားပါတယ်ထရမ့်ရဲ့မဲဆွယ်စည်းရုံးမန်နေဂျာတွေကလည်းဘယ်နည်းသမ္မတလောင်းနေရောက်စကားစီတိုးပွဲတွေကျင်းပမလဲသဘောတူနိုင်ဖို့အတွက်ဆွေးနွေးနေတော့မယ်ဆိုပြီးပြောဆိုကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကုသိန်းထိုက်ဦးကတင်ပြသွားရပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူကိုအောင်အောင်နဲ့အတူမာတင်ကြီးထိုက်စီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနှားဆင်နိုင်ကြပါပြီရှင
်မင်္ဂလာညချမ်းပါတော်ရရှင်များရှင်အင်ကာနိညချမ်းတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်
ဒီကနေ့မှာတော့အမိုက်တွေရှင်းလိုက်ပြန်ရှုပ်လိုက်ဖြစ်နေတဲ့ရန်ကုန်မြို့တော်မှာရေရှည်ပတ်ဝန်းကျင်တန့်ရှင်းရေးအတွက်အာဏာပိုင်တွေဘက်ကဘာတွေဘလို့ဆောင်ရွက်ပေးပြီးတော့ပြည်သူတွေဘက်ကဘလို့များပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုဆွေးနွေးကြဖို့ပါရှင်။ပြည်နယ်ဆွေးနွေးပေးဖို့အတွက်ရန်ကုန်မြို့တော်စီပင်သားရရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်နောက်ရန်ကုန်မြို့တော်ကော်မတီအဖွဲ့ဝင်ဒေါက်တာမြောင်တို့ကိုဖိတ်ခေါ်ထားပါတယ်။အရင်ဆုံးတော့ကျွန်မဆရာမတမ်းမြောင်ကိုအရင်ဆုံးဆွေးနွေးပေးဖို့ဖိတ်ချင်ပါတယ်ရှင်။ဒီရန်ကုန်မြို့တော်အမိုက်ကင်းရှင်ရေးရှင်းလင်းဆောင်ရွက်တာမှာဆရာမတို့ကိုယ်တိုင်လိုက်ပြီးတော့ဆောင်ရွက်နေပါတယ်။ဒါဒီလည်းတွေ့နေရပါတယ်။ရှေ့ကရှင်းလိုက်နောက်ကရှုပ်လိုက်ဖြစ်နေရတဲ့အဓိကအခက်အခဲဆရာမတို့ဘာတွေများကြုံတွေ့နေရလဲဆရာမအရင်ဆွေးနွေးပေးပါရှင်
။ဟုတ်ကဲ့။အဲရန်ကုန်မြို့တော်မှာကဒီအမိုက်ပစ်တဲ့စနစ်ကအဲပြည်သူလူထုကစနစ်တကျမလိုက်နာခဲ့တာကြာပြီပေါ့နော်။တကယ်တော့အမိုက်ကခွဲခြားပြီးတော့ပြည်ရမယ်။အဲ့ပြတဲ့အမိုက်ကိုလည်းပဲစနစ်တကျအဲအမိုက်ပုံမှာထည့်ရမယ်။အဲကျွန်တော်တို့ရန်ကုန်မြို့တော်စီမံခန့်ခွဲကော်မတီကဒီအမိုက်တွေကိုလိုက်သိမ်းတဲ့အခါမှာဒီသိမ်းတဲ့အချိန်လေးကိုရအောင်ချပေးရမယ်။အဲအဲ့ဒီလိုပုံစံလေးနဲ့သွားရမှာ။ဒါပေမဲ့ဒီအထက်မြင့်တိုက်ပေါ်မှာရှိနေတဲ့သူတွေကကာလရှည်ကြာနောက်ခွေးလမ်းကြားတွေကိုပြစ်ချတဲ့အကျင့်ကလေးကဖြစ်နေတာပေါ့လူတိုင်းမဟုတ်ပါဘူးတချို့အခန်းတွေပါအဲ့လိုကြည့်ချတာတော့မှတချို့ကကိုတိုက်တဲ့ကိုကြရင်ကိုဒီတိုက်ကကြတာမှန်သိမှဆိုလို့အဲဆွဲပြီးတော့ပြစ်လိုက်တာဆွဲပြစ်တော့ဟိုဘက်နောက်ခွေးလမ်းကြားတိုက်ကိုကြသွားလို့ရှိရင်အော်ဒီတိုက်ကတော့ဟိုလမ်းကြားဟာဆိုတာမျိုးပေါ့နော်အဲ့လိုဖြစ်အောင်ဆိုတော့တကယ်တမ်းပြောမယ်ဆိုလို့ရှိရင်တော့ကျမတို့အခုဒီမိုကရေစီနိုင်ငံကိုဟိုဒီမိုကရေစီနိုင်ငံကိုရောက်အောင်ပေါ့ဒီလမ်းကြားပေါ်မှာရှောင်နေပြီဆိုလို့ရှိရင်ဒီမိုကရေစီရဲ့အခြေခံအုံရဟာစီကံမယ်အဲ့တော့အစိုးရကဘလောက်ပဲလုပ်လို့ပြည်သူလူထုကလည်းပါဝင်မှရမှာပေါ့ဆိုအဲ့တချို့နေရာတွေကနောက်ခွေးလမ်းကြီးတွေအမိုက်ရှုပ်နေတာနှစ်ပေါင်းများစွာကြာခဲ့တာအဲ့ဒီအမိုက်တွေကနေပြီးတော့ချင်းနေရင်းနေကြွတ်တွေဖြစ်လာတာအဲ့ဒီကြွတ်တွေကတိုက်ပြီးတော့ပြန်တက
် Hello အော်ဆီယမ်မဖုန်းလိုက်ဟုတ်ကဲ့ဆီယမ်မဟုတ်ကဲ့ပါဆီယမ်မကျေးဇူးပါရှင်အဲ့တော့ကျမဒီရန်ကုန်မြို့တော်စီပင်သားရရေးကော်မတီကဒီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်ကိုလည်းဖိတ်ထားပါတယ်ဆရာဒေါက်တာအောင်မြင့်မော်ကိုဆွေးနွေးပေးပါရှင်ဒီဆရာတို့ဒီစီပင်သားရအနေနဲ့အမှိုက်သိမ်းတဲ့ကိစ္စကိုရောဆရာတို့နိုင်နိုင်နင်းနင်းလုပ်နိုင်ပြီလားဘလို့အခက်ခဲတွေများရှိနေပါလဲဆရာ
အဲကျွန်တော်တို့ကပေါ့နော်ဒီကျွန်တော်ဌာနတော့ဒီအမှိုက်ရန်ကုန်မြို့ဆိုင်ဆွေးနွေးပေးတဲ့ကိစ္စကိုသိရှိနေတယ်ဒီကိစ္စကတော့တကယ်ကြီးကြီးတဲ့တည်းကြီးဆုံးတယ်လို့ဆိုရင်ကြီးတယ်တော့ကျွန်တော်ဒီရန်ကုန်မြို့နေမှာဆိုလို့ရှိရင်ဒီလူကြီးကဘာတမဆက်တန်းလို့ရှိတယ်အဲ့ဒီဒီကိုကျွန်တော်ဒီ population tank ပြီးပေါ့နော်လူကြီးကြီးကကရန်ရလာတဲ့ကိစ္စမျိုးလို့ဒီစဉ်းစားမှာကျွန်တော်ဒီအမိုက်ကရှိတဲ့နှုန်းပေါ့နော်နှုန်းကတိုးလာတာကိုပြောတယ်ကျွန်တော်ဒီ2015ခုနှစ်2016ခုနှစ်အဲ့ပြည်လာလာမှာကျွန်တော်တို့ဒီစတန်ကောက်လိုက်တဲ့အခါမှာကျွန်တော်လူတူကပေါ့နော်ဒီ 0.4 ကီလိုဂရမ်ဘာကက်ပစ်တဲ့ပါတီပေါ့လူတူကတရက်ကို 0.4 ကီလိုဂရမ်ဆွတ်တင်နေတာဆိုကျွန်တော်ဒီစာရေးဒေတာရရရှိခဲ့တယ်။ဒီကိတော့ကျွန်တော်ဒီအမိုက်ပုံစံမှာလည်းကျွန်တော်နေ့စဉ်သိရှိနိုင်တဲ့အမိုက်တွေကိုကျွန်တော်ဒီတန်ကြီးကိုပြန်ပေါင်းတဲ့အခါမှာတရက်ကို 10,000 လို့ကျွန်တော်သိရှိနေရပါတယ်။အဲ 10,000 လို့သိရှိတဲ့သူကသူကဘယ်လိုလဲဆိုတော့ဒီကျွန်တော်ရန်ကုန်မြို့မှာဒီမိသားစုရှိတယ်မိသားစုတွေကလည်းပုံမှာကျွန်တော်ဒီရန်ကုန်မြို့ကျင်းလာရေးကော်မတီကနော်ပေါင်းနေသေးတဲ့သက်ရှိဌာနကဒီခြားထားပြီးတဲ့ဒီအမိုက်ပုံးတွေကိုဒီသူတွေကလည်းကမှဒီအရောက်ကရန်ကုန်လာရောက်သူတွေပြီးပြီးတယ်ပြီးတဲ့အမိုက်ကိုကျွန်တော်တို့ကားတွေနဲ့ပြဲထားပါတော့ကားတွေ10,000ကျော်ရှိတယ်အဲ့တော့ခုနကကျင်းနေပေါ့နော်ကျွန်တော်ဒီအမိုက်ကြီးတော့တမ်းအောင်ဆွေးနေတဲ့ဒီမှာဒီစိတ်စီးပေးနေရတဲ့ဆိုတော့အမိုက်ကကျွန်တော်ဒီမဖိလန်ကအမိုက်ပေါ့နော်ကျွန်တော်တို့စိတ်စီးပေးနေတာဖြစ်ပါတယ်မဖိလန်ကအခုကျွန်တော်တို့ပေါ့နော်ဒီတတ်မှတ်ထားတာတော့ဒီ GPS ပေါ့ train speed ပေါ့ဘတ်ရီစီဒီအမဒီဒီအများပြည်သူအမတ်ရှင်းပြရလေမဟုတ်ပါအများပြည်သူအမတ်ရှင်းပြရတဲ့ဒီကျွန်တော် online CTC နေနဲ့ဆိုလို့ရှိရင်အမတ်ဖုန်းလေးကိုလွှဲပေါ်တော့ဒီဟိုစံစီရံပြီးတော့မာဒီဟိုပြစ်ပြစ်နိုင်တဲ့အကွာအဝေးမှာကျွန်တော်တို့ထားပေးပါတယ်အဲ့ဒီကိုနောက်ပိုင်းမှာပေါ့ကျွန်တော်တို့ကဒီဘာဟိုဥတည်လာလဲဆိုတော့အဟုတ်ကဲ့ကျွန်တော်တို့ဟိုတောင်းလိုက်ပြီးတော့မှကျွန်တော်တို့ဆောင်းနေတယ်ဘာလို့ဆိုတော့ဒီတူဒီပြလိုက်တဲ့အမတ်ကြီးကျွန်တော်တို့အပြင်ညာမှာပြည်ကျွန်တော်တို့မှာတာဝန်ရှိတယ်ကျွန်တော်တို့တင်ပြရမယ်။ဒါပေမဲ့လည်းဒီလိုဒီစကန်ဒါယာဆုံးပြီးကြတဲ့ဆိုရင်ကျွန်တော်တို့ကဒါကိုကျွန်တော်တို့ဒီနိုင်နိုင်လေးနဲ့ကျွန်တော်တို့သိနိုင်တယ်။သိနိုင်တဲ့ကြောင့်ကျွန်တော်ဒီရန်ကုန်မြို့တချို့ပေါ့နော်ဒီရက်ကွက်ဒီမြန်မာဘုံဘက်မှာလေးတော့တာမွေဘက်မှာလေးမြန်မာတောင်ကျင်းဘက်မှာလေးကျွန်တော်တို့ကဒီလိုရင်းနဲ့ကျွန်တော်တို့နဲ့တော့ဒီရွေးကောက်ခံကိုယ်စားလှယ်နဲ့ကျွန်တော်တို့သိနိုင်တယ်။သိနိုင်ပြီးတော့မှကျွန်တော်တို့ဘယ်အချိန်လာရမလဲ။အချိန်မှန်နေရာမှာလမ်းကြောင်းမှာပေါ့နော်။အချိန်နဲ့မှာမယ်။နေရာလည်းမှာမယ်။လမ်းကြောင်းလည်းမှာမယ်။အဲ့လိုနဲ့ဒီလိုရည်ရည်ပေါ်မှာသူ့ရဲ့အမှတ်ကိုကျွန်တော်တို့ဒီ ဒီသို့အင်ရှိမှာတော့၎င်းကျွန်တော်တို့သတ်မှတ်ထားတဲ့နေရာကိုလာချပေးတယ်လာချပေးတယ်ကျွန်တော်တို့ကနေဒီမှာဘောနော်ဒီတချို့လမ်းတွေကတင်းနေတဲ့ကြောင့်ကျွန်တော်ဒီတွန်းနေတဲ့ကျွန်တော်တင်းပေးတယ်တချို့လမ်းမှာတော့ကျွန်တော်ဒီကားနဲ့တင်းပေးတယ်ဘောနော်ဒီလိုဆောင်ရနေပါတယ်ဘောနော်ဒီအကန့်ပြင်းပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီဟိုအမိုက်ကဘောနော်ကန်ဆောင်ကြောင့်ထွက်နေတယ်ထွက်နေတာမှာကျွန်တော်တို့ဝိစီသိသိနိုင်တာကကျွန်တော်ဒီတန်ထောင်ပဝင်းကျင်သိသိနိုင်တယ်ကျွန်တော်တို့သိသိတာတော့နည်းနည်းကြံပါသေးတယ်ဟိုတရားရဂိုင်းတို့ကျွန်တော်တို့ပြည့်စုံတော့မတင်သေးမသိသေးနိုင်သေးပါဘူး
ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးပါအဲ့တော့ဒါပြည်သူတွေဘက်ကဒါစနစ်တကျမှိုက်စွန့်ပစ်ဖို့ဆိုတဲ့ဘက်ကတော့ဒါပူပေါင်းဆောင်ရွက်ဖို့လိုအပ်ချက်ပေါ့နော်အဲ့တော့ကိုရဲရဲဦးရှိပါတယ်ရှင်ကျမတို့ဒီကိုရဲရဲဦးဟာဆိုလို့ရှင်တို့ရဲ့ဒီကေတင်းအဖွဲ့နဲ့ဒီရန်ကုန်မြို့တော်မှာကွန်တရီစနစ်တကျစွန့်ပစ်ရေလှုပ်ရှားမှုလှုပ်ဆောင်ခဲ့သူပါကိုရဲရဲဦးရှိပါလားရှင်လိုင်းပေါ်မှာ
ဟုတ်ကဲ့ရှိပါတယ်ခင်ဗျ
ဟုတ်ကဲ့အဲ့တော့ကိုရဲရဲကိုခုနဆရာမတမ်းမြင့်အောင်ဆွေးနွေးသွားတာရောဆရာဒီဟိုဆက်ဒေါက်တာအောင်မြင့်မော်ဆွေးနွေးသွားတာတည်းရောဒီစီပင်ဘက်ကလည်းတော်တော်လေးလှုပ်လှုပ်ရှားရှားလှုပ်လာတယ်ပြည်သူတွေဘက်ကလည်းပူးပေါင်းဆောင်ရွက်ဖို့ဆိုပြီးတဲ့ခါတော့ဒါပြောသွားပါတယ်အဲ့တော့ပြည်သူတွေဘက်ကဒီပူးပေါင်းဆောင်ရွက်ဖို့ဆိုတဲ့နေရာမှာပြည်သူတွေစနစ်တကျအမိုက်စွန့်ပစ်ဖို့ဆိုတဲ့နေရာမှာလွယ်လွယ်ကူကူအခြေအနေရောရှိပါသလားတို့ကဒါစနစ်တကျစွန့်ပစ်ခြင်းနဲ့ဆိုရင်တော့မှစွန့်ပစ်စရာနေရာပေါ့နော်တို့အတွက်ရှိပါလားပြည်သူတွေဘက်ကအခက်အခဲပါရှိပါလေကိုရဲဦးဆွေးနွေးပေးပါ
ဟုတ်ကဲ့ပါကျွန်တော်အမြင်ပြောရမယ်ဆိုရင်တော့လေဒီမျိုးဥနှစ်ဖက်မှာအားနည်းချက်ကိုကြည့်ရှိနေလို့တော့ကျွန်တော်မြင်နေကြ။ဘာကြောင့်လဲဆိုတော့ဒီကျွန်တော်တို့ဒီကိုယ်တိုင်လည်းပေါ့နော်နေတိုင်းကျွန်တော်တို့မှာဒီစွန့်ပစ်ပစ္စည်းတွေဆိုတာရှိနေရပဲကျွန်တော်ပလင်းကုန်လေးပါလေးတွေအားဆိုကျွန်တော်အများကြီးတွေ့နေ။ဒါမဲ့ပေါ့နော်ဒီအစိုးရဘက်ကနေပြီးတော့ကြတော့ဒီအမိုက်ပုံးတွေပါရီကကျွန်တော်တို့အနေနဲ့ကြည့်ရတာတချို့ကြည့်ရရင်မှအရင်မလွယ်ဘူး။ဟိုမှာလူကြီးကပြောရမယ်ဆိုကျွန်တော်မျိုးရဲတွေမှာပေါ့နော်ကျွန်တော်မျိုးရဲတွေနောက်ပြီးတော့ကြတော့ဒီရန်စုံမျိုးသွားလာနေနေရာတွေမှာဒီအမိုက်ပုံးကနည်းနည်းလေးရှားခတ်နေရဲ့နောက်ပြီးရက်ကွက်တွေထဲမှာလည်းကျွန်တော်တို့ဒီအမိုက်သိမ်းခွင့်နဲ့ပေါ့နော်ကျွန်တော်တို့အမိုက်ပစ်တယ်အမိုက်ပုံးကြီးကပြောရရင်အရန်ကိုအရန်ရက်ကွက်တွေကတော့ပြစ်ကြရဲအိမ်မှာဒီအမိုက်ပုံးတွေကအရန်များလာဒါပေမဲ့အဲ့ဒီဟာကိုအစိုးရနေလာတော့တင်းသွားတယ်ဒါပေမဲ့အဲ့ညာကြီးကအာမီနီကတည်းကလည်းကျန်နေခဲ့ပေါ့နော်အဲ့ဒါစီဒီတွေကြောက်လဲပါလေကြာစီဒီကိုယ်တိုင်ကသတ်မှတ်ထားတဲ့အချိန်တိုင်းမရှိဘူးလုံးချင်းတယ်လို့ညစ်ချင်းတယ်လို့မျိုးစီမရှိကြမ်းရှိတဲ့အဲ့တဲ့အင်းညာကပြီးတယ်အဲ့တဲ့အဲ့ဒါကိုလည်းရှင်းပြဖို့အတွက်ကိုအစိုးရဘက်ကအားနည်းချက်လို့ရှိနေလို့ထင်တယ်အဲ့အလိုပဲနောက်တစ်ခုကတော့ကျွန်တော်တို့ဒီစီဒီတွေပေါ့စီဒီတွေဘက်ကဒီအဝင်းနဲ့ဒီဟာနည်းနည်းလေးကိုမကြည့်ရဘူးလေခင်ဗျဒီလိုပေါ့နော်ဒီသူတွေကအမိုက်ကိုပြစ်ချင်တယ်လို့ဖြစ်တယ်ဥမာမျက်ခင်းပေါ်မှာအမိုက်မကြည့်ရဘူးလို့ရေးထားတယ်ပြစ်လိုက်တာပဲအထိုင်ရဘူးလို့ရေးထားတယ်ထိုင်လိုက်တာပဲအဲ့လိုမျိုးပေါ့ဒီအမိုက်ကိုစနစ်တကျစွန့်ပစ်တယ်ဆိုတဲ့အသိစိတ်ဒီလိုကတော်တော်လေးအားနေတယ်အဲ့ဒီအားနေချက်ကြီးကကျွန်တော်တို့အထိကပေါ့နော်အဲ့လိုအမိုက်ပြရမယ့်နေရာမှာအရန်ကိုပဲဟိုပြဿနာကြီးတစ်ခုဖြစ်လာတယ်အဲ့တော့အစိုးရဘက်ကလည်းဒီတီဗီဘက်ကမဖုန်းချင်တာကိုသူတို့ကအပီတီဂျီပေးဖို့ပေါ့ဥမာဒီနေရာမှာပြစ်ခံချမှတ်မယ်အမိုက်မပုံရပြောထားတယ်။ဒါပေမဲ့အဲ့အရေးကြီးလားဆိုတော့အရေးကြီးကတော်တော်လေးနေရသေးတယ်။ဥမာဒီကျွန်တော်တို့ကလေးတော့တကုန်ပြစ်လိုက်လို့လေဘယ်သူမှလာပြီးတော့ကိုမဖမ်းဘူး။ဒါကဘာလဲအမိုက်ထုတ်ပြစ်ချတာလဲဘယ်သူမှမသိနိုင်ဘူး။အဲ့လိုမျိုးတွေပေါ့နော်။အဲ့လိုမျိုးတွေဖြစ်နေတဲ့အတွက်ကျောင်းအပြစ်ပေးမှုမရှိတဲ့အတွက်ဒီနေရာလေးလောက်တယ်။နောက်တကယ်အပြစ်ပေးကလာလဲတော်တော်လေးမင်းလေလို့ကျွန်တော်မြင်နေရ။ဥမာကျွန်တော်တို့လုံမယ်လုံမယ်ဆိုပြီးတော့ကျွန်တော်တို့ဒီတစ်ပတ်နှစ်ပတ်သုံးပတ်လောက်ပေါ့နော်။ဒီတကယ်ကိုဟိုလာလိုက်တယ်လုံလိုက်တယ်။အဲ့ဒီတုန်းကလည်းဒီနေရာလေးအားရဲရှိရမလုံနေဘူး။အဲချင်းချင်းလိုက်တယ်။ဒါပေမဲ့မရှိရင်တော့တုံးကြီးအောင်နေမယ်ပေါ့။အဲ့လိုမျိုးဖြစ်ပြီးတော့ကျောင်းအိုက်အစိုးရဘက်ကလည်းဒီ awareness တွေနဲ့ဒီကြကြအပြစ်ပေးမှုတွေနဲ့ဟိုတော့လုံးဝမယ်ဒီလူတွေကလည်းဟိုပြစ်ပေးပြီးအကျိုးရရှိရှိရှိရှိကိုအပြစ်ဖြေတဲ့နေကိုဒီချာလေးပြရမယ်ပေါ့အဲ့လိုပြဖို့အတွက်လည်းသူတို့စီစီချာချာသူတို့ရဲ့စိတ်ထဲမှာဒီအမိုက်တွေကငါတို့တဝင်းကြောင်တကယ်ထိခိုက်တယ်ငါတို့ရဲ့နိုင်ငံကြီးသားစိတ်သက်ကိုလည်းတကယ်ကိုထိခိုက်တယ်ဆိုတော့စိတ်တဲ့အပြစ်နဲ့ပေါ့နော်စီစီချာချာဆုံးပြစ်ပြရမယ်လို့ထင်နေကြကျွန်တော်အမြင်အရပြောရရင်အစိုးရဘက်ကလည်းဒီအမိုက်သိမ်းတဲ့အချိန်မှာနည်းနည်းလေးအားနည်းချက်တွေအပြည့်ပြောပြရလေးတော်တော်လေးများရည်ရအဲ့လိုပဲဒီဒီကလည်းဒီအမိုက်သိမ်းတဲ့ပုံမျိုးကြည့်ပြောပါတော့နည်းနည်းလေးဟိုဒီလိုက်ပြီးတော့အစိုးရနဲ့စိတ်မပူပါဘူးလို့ကျွန်တော်မြင်နေရဟိုနည်းနည်းလေးပေါ့နော်သူတို့ပြစ်ချင်တယ်သူတို့လုံချင်တယ်ဒီနဲ့ကံနဲ့လုံချရတယ်လို့ကျွန်တော်မြင်နေရ
ဟုတ်ကဲ့ပါရှင် ဟုတ်ကဲ့ပါရှင်ကျေးဇူးပါကိုရရဲ့ဦးအဲ့တော့ဆရာကျွန်မဆရာဒီဒေါက်တာအောင်မြင့်မော်ကိုကျွန်မပြန်ပြီးတော့ဖိတ်ခေါ်ချင်ပါတယ်ဆရာဒါပြည်သူတွေအနေနဲ့တော့ဒါအမိုက်ပြစ်ချင်တယ်လို့ပြစ်လိုက်မယ်ဒါပါဘာမှလည်းအရေးယူမှုလည်းမရှိဘူးဒီလိုပဲလေဟိုတက်တလုံးနီးပါးလည်းဒီလိုပဲနေလာကြတာပဲဆိုတဲ့အတွေးခေါ်မျိုးတွေကရှိနေပုံရပါတယ်ဒီလိုစနစ်တကျစွန့်ပစ်ဖို့တုံနှေးနေတာပေါ့နော်အဲ့တော့ဒီရန်ကုန်မြို့တော်မှာဒီလောက်အမိုက်တွေရှင်းရှုပ်ပွားနေတဲ့စိုးကြိုးတွေပေါ့နော်စိုးရင်စရာအဆင်မြန်ရှိနေပါလားဆရာအဲ့ဒါလေးဆွေးနွေးပေးပါ
ဒီဆိုရင်တော့မရှိပါဘူးဗျ။ဆိုရင်တော့မရှိတော့ပါတော့။ခုနကဒီရေးရင်းမှုအပိုင်းမှာကတော့ဒီကျွန်တော်တို့အနေနဲ့ပါတော့ဒီဌာနအနေနဲ့ဆိုရင်ဒီအငွေမှုကဒီလူကြီး9,800တန်းပေါ်မှာကျွန်တော်တို့ဒီနော်ဒီအလုပ်သမားပေါ့နော်လုပ်သား9,000လောက်နဲ့ကျွန်တော်တို့ကဆောင်ရွက်နေတဲ့တခြားမှုလူတစ်ထောင်ကျော်နေဖြစ်တဲ့အမှတ်ကြီးတယောက်ဖြစ်နေတယ်လို့မှတိနေရတဲ့အနေအထားမျိုးရှိပါတယ်။နောက်တစ်ချက်ကကျွန်တော်တို့ပေါ့နော်ဒီ working hour မှာကျတော့လည်းကျွန်တော်ဒီမနေ့ပိုင်းမှာမနေ့ကနေဒီမှာဒီမှာဆက်လာရှိဖို့အကြံကျစီရဲ့အခုအနည်းငယ်ကတော့ဆောက်နိုင်တယ်ဒီတော့မှနိုင်ပြီးကျစီတယ်လို့ချိန်ပေါ့အပြင်မှာလည်းကျွန်တော်ရန်ကုန်မြို့အနေနဲ့ကျတော့ဒီရန်ကုန်မြို့ကတော့အချို့ကြီးပေါ့နော်သူကမနေ့မိုးလေးကနေညနေချင်းတောက်လျှောက်ပေါ့နော်ဒီအမိုက်ပေါ့နော်ဒီအမိုက်ပုံဒီမှာလာပြနေတာကိုတွေ့ရတယ်ပေါ့အဲ့ဒါကြောင့်ကျွန်တော်ဒီစီကမ်းနဲ့အမိုက်ဆုံးတယ်ကျွန်တော်ဒီမှာတော့တောင်းချီတယ်မတောင်းချီတယ်ဘာလို့ရှိပါလဲရှိရောကျွန်တော်ပါခဲ့ခဲ့ရှိတယ်ဆိုတော့ခုနလိုပေါ့နော်ဒီစင်ကာပူလိုနိုင်ငံမျိုးဆိုလို့ရှိရင်ဆိုတော့အမိုက်ဒီကမ်းမဲ့စံပယ်တာတွေ့တာနဲ့ဝစ်ချင်းပန်းနဲ့ကွန်ပျူတာထဲမှာထည့်တယ်ထည့်ပြီးမှတိုင်လိုက်တယ်ပေါ့နော်ပထမကြိမ်ဒုတိယကြိမ်မှာသူကကွန်ပျူတာထဲမှာနာမည်ထည့်တာကြောင့်ဒုတိယအချိန်ပြန်ကျူးလွန်တဲ့အခါမှာသူရဲ့လက်ဆောက်ရိုက်တယ်တတိယအချိန်ပြန်ကျူးလွန်တဲ့အခါမှာသူရဲ့သုံးဆောက်ရိုက်ပြီးတော့မှဒီတန်ရှင်းဝတ်တဲ့ဝစ်ဆောင်ပြီးတော့မှဒီသူတတ်မှတ်ထားတဲ့အီရာမှာအမိုက်ရှင်းပေးရတယ်ပေါ့ဒါကြောင့် on the spot အရှိန်ကပေါ့နော်ကျွန်တော်နိုင်ငံဒီနေ့ကျတော့ကျွန်တော်တို့ဒီချက်မှတ်ထားတဲ့ဒီပေါ့နော်ဒီဟိုဒီမျိုးတွေတက်ကြတော့ကျွန်တော်တို့ကစီကမ်းမဲ့ရှင်းပြီးကျွန်တော်ကသူ့ကိုဖားတယ်ဖမ်းပြီးတော့မှကျွန်တော်တို့ကပြီတော့ဟုတ်ကဲ့ဒီကိစ္စကိုဝိုင်းစားဝိုင်းစားလို့တရားရုံးတော့တရားဥပမာအမှုခွင့်ဥပမာတရားရုံးဒီမြို့နယ်မှာဖြစ်တဲ့ကြောင့်အဆင်ပြေကြံတဲ့ကျန်ပြီးတော့အောက်ဝပြန်ကြပြန်ကြပြီးတော့မှဒါကိုရင်ဥပုံပေါ်မှာဒါကိုတောင်းရိုက်ပါဆိုတဲ့ကာလပေါ်တော့ဒီကာလဒီအရှိကြတဲ့အတွက်ကြောင့်မို့လို့တော့ on the spot action မယူနိုင်တဲ့အတွက်ကြောင့်မို့လို့ကျွန်တော်ပေါ်တော့ဖြူစီကမ်းမဲ့တွေကိုကျွန်တော်တို့ဒီစွမိတာတွေကိုမတိမ့်သိမ့်နိုင်တာဖြစ်ပါတယ်ဒါတစ်ချက်ပေါ့နော်နောက်တစ်ခါဒီခုနပြောတယ်ပေါ့နော်ဒီရန်ကုန်မြို့မှာဒီဟိုနောက်ကောင်းကျော်ထွက်နေတဲ့အချိန်မှာကျွန်တော်တို့ကဒီစီကမ်းတကြပေါ့နော်သတ်မှတ်ထားတဲ့နေရာကိုစွန့်ပစ်တဲ့အမိုက်တွေကိုကျွန်တော်တို့ဟိုပုံစံအောင်သိနိုင်ပါတယ်။ဒါပေမဲ့လည်းပေါ့နော်ဒီခုနပြောသလိုပေါ့ဒီလူတွေကကျွန်တော်တို့ဒီပုံတွေသတ်မှတ်ထားတဲ့ကန်တွေရှိတယ်။အမိုက်ကစွန့်ပစ်တဲ့ခါမှာဒီအမိုက်ကိုပေါ့နော်လုံးဝခြိအောင်ပြီးတော့မှကန်ထဲကိုထည့်ရမယ်ဆက်တော့ကန်လေးမှာချသွားတယ်ဒီမှာချသွားတယ်။အဲ့ဒီမှာခွေးဆွဲတယ်နောက်တစ်ခါဒီစကပ်ပင်နာလို့ခေါ်တဲ့ပလတ်စတစ်ကောက်တဲ့လိုကမာလေးတွေကဆွဲတယ်ပွင့်တယ်။အဲ့လိုချိန်မှာပေါ့နော်သူကဘေးမှာပွားပြီးတော့ပိတ်ကျန်နေတာပေါ့နော်။ဒီမှာရှိတဲ့တော့မကန်ရတာသူနဲ့ပြတာလည်းအမိုက်ဆိုတော့ဒီတခြားလူတယောက်ကတိုင်လို့တူဖျဲရင်ပါလေဒီအတွက်ကြောင့်လည်းကျွန်တော်တို့ကပါပြန်လို့လဲဆိုတော့အမိုက်ပုံးနေထားတဲ့နေရာတွေမှာကျွန်တော်ကွန်ကရစ်တွေလောင်းနေတော့ဒီလူလမ်းလျှောက်ချင်အောင်ကျွန်တော်လုပ်တယ်ဒါတွေကိုမြင်နေရပါမယ်အက်တစ်ဗီတီနောက်တစ်ခါကျွန်တော်မြို့နယ်တိုင်းသူကကျွန်တော်တို့ခြားထားပြီးတဲ့အမိုက်ပုံးလေးကိုအမိုက်ပုံးလေးကိုကျွန်တော်ရေးဆေးပေးတယ်ဒါဒီကျွန်တော်တို့ကဘာလဲဆိုတော့ဒီတော့အမိုက်ဆုံးပစ်ချင်အောင်ကျွန်တော်ဒီနော်အမိုက်ကန်နာကိုကတ်ချင်အောင်အလန့်တက်ကင်းသွားအောင်တပံမျိုးတွေကျွန်တော်တို့ဘက်ကနေပြီးတော့မှသုံးမိဆောင်ရပေးနေရတယ်ဗျာ။ဒါပေမဲ့ကတော့ဒီအားလုံးကိုချိုးကြည့်လိုက်ရင်တော့ကျွန်တော်တို့ကကခုနပြောတဲ့ဒီအမိုက်ကိုအင်္ဂါရမှာအမိုက်ကိုရှုဆောင်ရတယ်။မှန်ပါတယ်။မလုံလောက်တာပေါ့နော်။အဲဒါကဒီကားကြီးတက်ဆိုပြီးကျွန်တော်ဒီအကားကြီးကိုတွန်းလာခဲ့တယ်ဆိုတော့ကျွန်တော်သိနေတာဟုတ်။ဒီနေ့ဒီမှာဒီမှာသူတို့အမန်တကယ်ဆင်းနေတော့ဒီစိတ်ချက်ကိုကျွန်တော်ဒီနော်တစ်ခေါက်လောက်ရပ်နေတယ်။ဒီကောင်တွေကျွန်တော်တို့အမိုက်ဖက်ရှိတဲ့နေရာနဲ့နောက်ဆုံးဖြတ်ပြီးဖတ်ပြရတဲ့နေရာကတော့ဒီ36မီတာဝေးရပါဘူး။ဒီနေ့ဒီမှာကျွန်တော်ကကားတစ်ခေါက်ပဲသာအဲ့ဒီဒီကားတန်းနေဆက်နေတောင်ဒီကားကြီးကျွန်တော်တို့ကတစ်ခေါက်ပဲအမိုက်ကုန်းတက်နိုင်တယ်ပေါ့နော်။အဲ့ဒီကျွန်တော်တို့ကအခက်အခဲကြီးရှိပါလေ
။ဟုတ်ကဲ့ပါရှင်ဆရာကျေးဇူးပါ။အဲ့တော့ဒီဒေါအောင်ဆန်းစုကြည်ဒီ NLD ပါတီပေါ့နော်အခုအစိုးရဖြစ်နေပါပြီသူတို့ဒီရွေးကောက်ပွဲမှာအများစုအနိုင်ရခဲ့အချိန်တုန်းကလည်းဒါအမိုက်ကောက်ရေးအမိုက်ရှင်းလင်းရေးလှုပ်ရှားမှုဆိုပြီးတော့ဆက်ပြီးတော့ဒါလေးလေးနက်နက်လှုပ်ခဲ့ပါတယ်။အဲ့တော့ဆရာမတန်းမြင့်အောင်ကိုကျွန်မပြန်ပြီးတော့မေးချင်ပါတယ်ရှင်ဆရာမအခုရန်ကုန်မြို့အပါအဝင်ရန်ကုန်မြို့ပေါ့နော်အထူးသဖြင့်တော့ဒါမြို့ကြီးလည်းဖြစ်တယ်လူနေလည်းထူထပ်တယ်ဆိုတော့ဒါတော့အထူးသဖြင့်ပြောရတာပါအဲ့တော့ရန်ကုန်မြို့ကပြည်သူလူထုတွေအနေနဲ့ဆီယမတို့လည်းအခုလက်တွေ့လည်းလုပ်နေတယ်ဆိုတော့ဒီအမိုက်ပစ်တာနဲ့ပတ်သက်ပြီးတော့ဘလောက်များသူတို့ရဲ့အမှုအခြေအနေပြောင်းလဲလာပါလဲရှင်ဒီကိစ္စပေါ်မှာဟိုစိတ်ပါလက်ပါရှိလာပါပြီလားဆီယမ
ဟုတ်ကဲ့အခုဒီကျမတို့ပေါ့နော်ဒီအမိုက်နောက်ဖေးလည်းအမိုက်ရှင်းတာနဲ့ပတ်သက်ပြီးတကယ်ထိထိရောက်ရောက်လုပ်ပြီးဆိုတဲ့အခါကျတော့အခုဆိုလို့ရှိရင်ကျမတို့တောင်းတောင်း6မြို့နယ်ပေါ့နော်လမ်းမတော်လကပပယ်တန်းကြောက်တရားဘုတထောင်ပစွန်တော်ဒီ6မြို့နယ်ကနောက်ဖေးလမ်းကြားတွေကိုကျမတို့ဆက်ရှင်းနေပြီဒီတောင်းတောင်း6မြို့နယ်ကအဲ့တော့ဒီ6မြို့နယ်မှာနောက်ဖေးလမ်းကြားပေါင်း195 ကိုရှိတယ်။အဲတိတ်တိတ်ထက်ထက်ရှင်းရမယ့်ဟာမျိုးပေါ့နော်။တော်တော်ဆိုးတဲ့လမ်းကြားက160ရှိတယ်။ဒါတွေကိုကျမတို့ဒီလမ်းမတော်နဲ့ပတ်စံတော့နှစ်ညနဲ့ကျမတို့စဆင်းပြီးလုံနေပြီဆိုတဲ့အခါကျတော့ကျမတို့ကစီပင်တစ်ခုတည်းနဲ့အဆင်မပြေနိုင်ဘူး။အဲ့တော့ရက်ရွာမှာရှိတဲ့နော်ရမီရဖာတွေအုတ်ချုပ်ရည်မှုတွေပြီးတော့ဟိုစွတ်တော်ကိုယ်စားလှယ်တွေနောက်ကဒီဒေတာမှာဒီနေရာမှာရှိနေကြတဲ့ဟိုလူငယ်တွေပေါ့စိတ်ပါဝင်စားတဲ့လူငယ်တွေအကုန်လုံးကျမတို့ကပေါင်းပြီးတော့မှသူတို့ကကျမတို့ဖိတ်ခေါ်ပြီးတော့မှလုပ်တဲ့အခါကျတော့အကုန်လုံးကဝိုင်းပြီးတော့ပြည်သူပါပါဝင်မှအောင်မြင်တာပါဘယ်အလုပ်ဖြစ်ဖြစ်အစိုးရတစ်ခုတည်းလုပ်လို့မရပါဘူးအခုပြည်သူပါဝင်လာပြီဆိုတဲ့အခါကျကျမတို့ပဇွန်အောင်နဲ့လမ်းမတော်မှာအနှစ်သာရတွေတွေ့လာပါပြီအဲ့ဒါပါလဲဆိုလို့ရှိရင်သူတို့ကလည်းဝင်ပြီးတော့သူတို့ကိုယ်တိုင်မလုပ်နိုင်တဲ့အခါမှာလာလုပ်တဲ့သူတွေကိုသူတို့ပန့်ပိုးကြတယ်ပြီးတော့ဝိုင်းပြီးတော့မှဟိုလူသားတွေကိုသူတို့ပြောပေးကြတယ်ဆော့ဆော့လို့ကအမိုက်ချတဲ့တိုက်ကိုရှိလာပြီဆိုရင်သူတို့ကိုယ်တိုင်ကဒါအစီကံမရှိဘူးဟို CCTV တက်တဲ့လေဒါကျွန်တော်လှူမယ်ဆိုတာမျိုးတို့ပေါ့နော်အဲ့လိုရှိတဲ့အခါကျတော့ကျမတို့ကအခုပြည်သူကိုပြည်သူကပြန်ထိန်ရမှာပေါ့ဒီလိုစီစဉ်ရမစနစ်တကျမစွန့်တဲ့လူကိုလည်းပဲစွန့်တဲ့လူကပြန်ထိန်ရမယ်ဆိုရင်ဒီတိုက်တွေမှာရှိတဲ့တိုက်တိုက်ကိုအရှင်းလွားရှိမလားခုနလွားရှိမလားအခမောင်း16ခန်းရှိမလား16ခန်းရှိမလားအဲ့ဒါကိုတိုက်ကိုစလဲဒီအနေနဲ့တယောက်စီကနေကြည့်နေပြီးတော့မှကိုတိုက်ကလေးကိုကိုစနစ်တကျလုတ်လိုက်မယ်ဆိုလို့ရှိရင်ဒါလေးကပြောင်းသွားမှာပဲအဲ့တော့အခုကျမတို့တော့တည်တဲ့အခါမှာဒီလိုလမ်းမတော်တို့ပစုံအောင်လို့အဟာတွေနောက်ခွေးကျူးနေတဲ့ဟာတွေလည်းဖယ်ပေးရတယ်တကယ်ပြောင်းစင်နေအောင်အခုဟိုပေါ့နော်ကျမတို့တွေ့ရတာပေါ့အဲ့ဒါပြည်သူလူထုရဲ့ပူးပေါင်းပါဝင်မှုပါတကယ်တော့ဘယ်နေရာပဲဖြစ်ဖြစ်ပါဒီပြည်သူလူထုနဲ့အစိုးရနဲ့ပူးပေါင်းမှဟိုဟိုတကယ်ကိုဟိုတကယ်တရားနဲ့မျိုးဖြစ်မှာပါစစကြရတဲ့ဒေါအောင်ဆန်းစုကြည်ဆက်ပြီးတော့မှပေါ့နော်ဒီလူထုကောင်းဆောင်ဆက်ပြီးတော့မှနိုင်ငံတော်ကိုဆက်ယူတဲ့ဟိုကလပဝန်းကျင်လေးမတိုင်ခင်လေးတွေအမိုက်ကောက်ပြသွားတာလည်းပဲဒါစံပြဒါနမူနာပြရုပ်တခုပါဒီမိုကရေစီနိုင်ငံရဲ့တကယ်နမူနာပြရုပ်တခုပါဆိုတော့ဟိုကျမဟိုဖြစ်ပါတယ်ဒီနောက်ပိုင်းမှာဟိုဒါတွေကတိတိကျကျရှင်းလင်းသွားပါလိမ့်မယ်ပြည်သူလူထုကလည်းအကုန်လုံးဒီစီကံစနစ်တကျဟိုလိုက်နာပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့သူတို့မဲဆန္ဒပြုထားတဲ့အစိုးရဒီအစိုးရတက်ပြီးတက်ပြီးတဲ့အခါကျတော့ဒီနိုင်ငံကိုကောင်းအောင်လုပ်ပြီးဆိုရင်တော့ဘေးကနေဝေဖန်နေလို့မရဘူးကိုကိုတိုင်အကြောင်းလဲကိုလိုချင်ရင်ကိုကိုတိုင်ပါဝင်ပြီးတော့ဖန်တီးရပါလိမ့်မယ်သူတို့ပါဝင်လာကြလိမ့်မယ်လို့ကျွန်မယုံကြည်ပါတယ
်ဟုတ်ကဲ့ပါရှင့်ဆရာမကျေးဇူးပါကျွန်မတို့ဒီဆွေးနွေးပွဲမှာပါဝင်ဆွေးနွေးဖို့စောင့်ဆိုင်းနေသူရှိပါတယ်ကိုနေဦးလင်းပါရှင့်ကိုနေဦးလင်းဝင်ရောက်ဆွေးနွေးပါရှင
့်ဟုတ်ကဲ့ဗျာဟိုစင်ကာပူမှာတော့ဟိုစနစ်ကြမြို့ပြဆိုင်ရာရှိတဲ့အတွက်အာသာချက်တွေပိုးတဲ့သဘောပါပဲတကယ်တကယ်တော့ခုနပြောသလိုပေါ့အစိုးရရောပြည်သူတွေရောအားလုံးပါဝင်မှသာအချင်းပြေနိုင်မယ်ဆိုတာအားလုံးနားလည်ထားဖို့လိုပါတယ်စင်ကာပူနိုင်ငံမှာကြတော့ဥပမာတစ်ခုဆိုတော့အိမ်ကအမိုက်ပစ်လိုက်မယ်ဆိုရင်အပေါ်ဓာတ်ကနေပြင်သူ့မှာ slot လေးရှိတယ် slot လေးကနေပစ်လိုက်မယ်အောက်မှာသူကခွက်ခံထားတယ်လဲခံထားတယ်အဲ့ဒီလဲနဲ့ဥပမာတစ်ခုနေ့လေပဲဆိုလာတွန်းသွားမယ်တနေရာမှာ common ပေါ့နော်စုတဲ့နေရာတနေရာရှိတယ်အဲ့ဒီစုတဲ့နေရာကိုပဲကလာပြီးတိန်သွားမယ်ဆိုတော့စင်ကာပူတနိုင်လန်လုံးဟာဗမာပြည်လူဦးရေနဲ့မတိန်မင်းလောက်ပဲရှိတယ်ဒါပဲပူပူတန်ရှင်းတဲ့တိုင်းပြည်ဖြစ်တယ်အဲ့ဒါအဓိက drive လုပ်နေတာပါလဲဆိုတော့စနစ်က drive လုပ်နေတာစနစ်ကတဲလူဒီရောပေါ့နော်ဒီလူတွေရဲ့တန်ရှင်းကိုတဲသွားတဲ့သဘောဥမာတခုကျွန်တော်တို့ကဗမာပြည်ကလာတယ်ဒီစနစ်ကိုမသိသေးဘူးတို့တော့ဒီနိုင်ငံမှာရှိနေပြီးသားစနစ်ရှိနေပြီးသားဆိုတဲ့အတွက်သူတို့ရဲ့အပြုအမူအလေးအကျင့်တိုင်းကျွန်တော်တို့ကလိုက်လုပ်ရင်းနဲ့သူတို့ကဲသို့တန်ရှင်းနဲ့နိုင်ငံသူနိုင်ငံသားဖြစ်လာအဲ့တော့ကျွန်တော်အကြံပြုချင်တာကတော့ရန်ကုန်မြို့မှာကုနာတော်လို့ပေါ့တောင်တောင်6နှစ်ဆိုတဲ့အစားမြို့ပြဆိုင်ရာစနစ်ကလေးတစ်ခုနော်ရေရှိတဲ့မြေရှိတဲ့တန်ရှင်းရေလောက်တတ်တဲ့စနစ်ရှိတဲ့အကုန်လုံးမျိုးပြဆိုင်ရာပိုင်လော့စစ်တီလေးတစ်ခုလေးသေးချာချာကြာကြာတန်းတန်းတီဆောက်လိုက်ရင်အဲ့ထက်မှနေတဲ့လူတွေကစနစ်စနစ်တကျနေတတ်တဲ့အလေးအကျင့်လေးအကုန်လုံးပေါ့နော်ဖြစ်တဲ့ပေါ့နော်ပိုင်လော့စစ်တီလေးတစ်ခုလာတီဆောက်လိုက်ရင်တော့ပို့ပြီးတော့ဟိုပေါ့နော်ဟိုတော်တော်လက်လက်မြန်မြန်ဆန်ဆန်ပြည်သူတွေလည်းနေရမယ်လိုက်နာလာမယ်လို့ကျွန်တော်ကတော့ထင်ပါတယ်ခင်
ဗျဟုတ်ကဲ့ပါကျေးဇူးပါရှင်ကိုနေဦးလင်းကျမတို့ဒီဆွေးနွေးပွဲကိုစာရေးသားပြီးတော့ဆွေးနွေးထားသူတယောက်လည်းရှိပါတယ်အဲ့ဒါကတော့ဥခိုင်ထူးလွင်ဖြစ်ပါတယ်ဥခိုင်ထူးလွင်ကတော့ဒီပြည်သူတွေဘက်ကမြို့ပြတန့်ရှင်းရေးနဲ့အမိုက်စနစ်တကျဆွန့်ပစ်နိုင်မှုဆိုတာဟာပြည်သူတွေရဲ့တဝူးချင်းစိတ်ပိုင်းဆိုင်ရာနဲ့ဆိုင်ပါတယ်တဲ့ဒီစိတ်ပိုင်းဆိုင်ရာတွေကိုပြောင်းလဲနိုင်ဖို့အတွက်တာဝန်ရှိသူတွေကလက်တွေ့ဆန်းတဲ့ပညာပေးမှုတွေများများလုပ်ဖို့သူကတိုက်တွန်းပါတယ်နောက်ကိုရဲမင်းခေါင်သူကတော့ဒီအမိုက်ရှင်းဖို့ကစီပင်သားယာ
ဌာနကိုဖွဲ့စည်းပြီးနိုင်ငံသားတွေရဲ့အခွင့်အခွင့်တွေနဲ့သူတို့ကိုလစာပေးထားတာပါတဲ့အဲ့တော့ဒီစီပင်ကဒါတွေကိုတာဝန်ယူရမယ်ဆိုပြီးတော့ရေးပါတယ်တခုခုဖြစ်လာလို့ရှင်ရင်ဒါပြည်သူများတွေကိုလက်ညှိုးထိုးတဲ့စိတ်ဓာတ်တွေကိုလည်းပြောင်းသင့်ပါပြီဆိုပြီးတော့သူကရေးပါတယ်ကိုအောင်ဝင်းဆိုတဲ့သောရရှင်ကတော့စောင့်ကြည့်အေးအေးယူလုပ်ရမယ်ဒေတန္တရအနာပိုင်တွေလိုအပ်တယ်ဆိုပြီးတော့ရေးသားပါတယ်ရှင်။နောက်ကိုတင့်မိုးကတော့စီပင်ကလည်းကိုအလုပ်ကိုလေးစားပြည်သူကလည်းတာဝန်ကျေဖို့လိုတဲ့အစိုးရကလည်းစီကံဥပဒေနဲ့တိကျစွာဆောင်ရွက်ရင်မကောင်းနိုင်စရာမရှိပါဘူးတဲ့။အဲ့တော့ကျွန်မအပိတ်ကလေးတစ်မိနစ်လောက်ရပါတယ်။ဆရာဒီဒေါက်တာအောင်တအောင်မြတ်မို့ကျွန်မအပိတ်ကလေးဆရာတစ်မိနစ်လောက်ပြောပြပါစီပင်ဘက်ကဒီအရေးယူဆောင်ရွက်ဖို့ဆိုတဲ့နေရာမှာဆရာခုနပြောသလိုဒါတော်တော်လေးဒါအော်အရေးရှိတယ်ပေါ့နော်လုပ်ငန်းစီကြီးอ่ะအဲ့တော့ဆရာဒီအရေးယူရေးဆိုတဲ့စီမင်းစီကံအစ်စ်တေဆရာတို့ပြောင်းလဲဖို့အစီအစဉ်ရှိပြီလားဘယ်လိုလုပ်ရင်အကောင်းဆုံးများဖြစ်မလဲဆရာ
ဟုတ်ကဲ့ရှိပါတယ်ဆရာကျွန်တော်ဒီဟိုဘာဟိုတနေ့ရပဲဟိုမနေ့ရပဲပေါ့နော်အမကြီးတို့နဲ့ဟိုအမကြီးတို့တန်းနေရလို့နဲ့ဒီအပြင်လုံးကမှာဟိုဒီနီယူတွေပေါ့နော်ကျွန်တော်တို့ဘက်ကနေလုံးမတင်ဟိုဦးရင်ဒီဒီဒီရေဆိုင်အောင်ဆိုင်နိုင်နိုင်အောင်ကျွန်တော်တို့လည်းဟိုဆက်တဲ့တဘူးကျိုးဟိုဆက်တဲ့တဘူးတိုးတက်ဆောင်ရွက်နိုင်အောင်ပေါ့နော်ပြင်ဆင်ဖို့ဆိုတာကျွန်တော်ဆွေးနွေးပါတယ်ခင်ဗျာအဲ့ဒီပြင်ပေါ်တော့ခုနပြောသလိုပါကျွန်တော်တို့ဒီကျွန်တော်ပြောထားပါတယ်အစားနဲ့ဟိုရန်ကုန်တစ်မြို့လုံးမှာရှိတဲ့အမိုက်ကကျွန်တော်နဲ့ဆိုင်ပါတယ်ကျွန်တော်တို့သိရမှာဖြစ်ပါတယ်သို့တော်လည်းပဲပေါ့နော်ကျွန်တော်တို့အခုဒီအမိုက်သိသိခဆိုတဲ့ပေါ့နော်ကျွန်တော်ဒီအခကျင်းကိုယူတဲ့အခါမှာကျွန်တော်ဒီတောင်းတော့6မြို့နဲ့ဆိုလို့ရှိရင်ဒီရက်ကို600တက်ဒီမိအိမ်တော်စုတစ်စုဒီရက်600ဟောတစ်လောက်600ပါဒီအေးထိန်လုံးနေရာမျိုးကြတော့တစ်လောက်450ပေါ့နော်နောက်ဒီဟိုလိုက်လာလို့နေရာမျိုးကြတော့တစ်လောက်300ဖြစ်ပါတယ်ဘာလို့ဒီကျွန်တော်တို့ကအဲ့ဒီတော့เนาะကျွန်တော်ဒီအကောင်ကောက်မှာရက်တည်ပြီးတော့မှဆောင်ရွက်ဆက်ဆက်တက်ဆောင်မလို့အဲ့ဒီအင်တာနက်နဲ့တွေပေါ့เนาะကျွန်တော်ဒီအမိုက်သိသိကယူပြီးတော့မှကျွန်တော်တို့ဒီစီပင်နေနဲ့ကအဖြစ်ပေါ့เนาะကျွန်တော်ဒီ site ထုတ်ပြီးတော့မှအမိုက်တွေကိုရှင်းလင်းဆောင်ရွက်နေခြင်းဖြစ်ပါတယ်နောက်ကတီတူတွေကိုကျွန်တော်တို့ဘယ်တော့မှလည်းညှို့မထိုးပါဘူးသို့တော်လည်းပဲပေါ့ဒီနေရာမှာဖြစ်ဖြစ်ကျွန်တော်တို့အမိုက်ကြီးပြောသလိုပါပဲကျွန်တော်တို့လည်းပါအမယ်နောက်ကတီတူတွေကလည်းကျွန်တော်တို့ participate လုပ်မယ်ဆိုရင်ဒါအမျိုးကကျွန်တော်တို့လက်တကမ်းမှာပဲရှိပါတော့တယ်
ဟုတ်ကဲ့ပါလေ
ပေါ့เนาะဒီနှစ်ခုကြားထဲမှာပေါ့เนาะကျွန်တော်ဒီသဘောထားညီညီနဲ့တော့သူပေါ့เนาะဟိုတိုင်းတိုင်းမင်းမင်းနဲ့သူသူကလည်းကိုယ့်ပြည်မတော်ကိုလည်းသူသူပြည်မတော်ဘူးဘာလို့မီးဆောင်လို့ဆိုရင်ကျွန်တော်ထင်ပါတယ်ဒီဂျန်ကုန်မျိုးကြီးကမကြခင်မှာအမိုက်တွေကိုကျွန်တော်ပေါ့เนาะဒီချုပ်ကြီးအောင်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ပါရှင့်ဆရာကျေးဇူးတင်ပါတယ်ရှင်အင်္ဂါနေ့ညချန်ထရိုက်လေးလိုက်အစီအစဉ်ကိုတော့ဒီမှာပဲအဆုံးသတ်ခွင့်ပြုပါပြင်လိုက်ဆွေးနွေးပေးခဲ့ကြတဲ့ရန်ကုန်မြို့တော်စီပင်သားရေးကော်မတီပတ်ဝန်းကျင်ထိန်းသိမ်းရေးပညာရှင်ဒေါက်တာအောင်မြင့်မော်နောက်ဒီဆရာမဒေါက်တာမြင့်အောင်ခဲတီအဖွဲ့ကကိုရရဲဦးကိုနေဦးလင်းအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်စာပေးဖို့ဆွေးနွေးခဲ့ကြသူအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
ထလုတ်သူကိုအောင်အောင်နဲ့အတူမကင်မတင်ကြီးထိုက်စီစဉ်တင်ဆက်တဲ့တရားလေးလိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင် VOA ကလည်းအခုထုတ်လွှင့်ပေးခဲ့တဲ့တနအိစာစီစဉ်ကိုအစီအစဉ်ပြပချင်းမြန်မာစံတော်ချိန်ည10နာရီနဲ့17နာရီထိလိုင်းဒိုမီတာ30နဲ့51တို့ကလည်းပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်ပါအခုတော့ကြန့်ရှိနေတဲ့အချိန်တွင်တင်အချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
အမေရိကန်ပြည်သူ့မှာတရားမဝင်ရောက်နေတဲ့ရွှေပြောင်းဝင်ရောက်သူ11တန်းကိုနေရာရင်းပြန်ပို့မယ်ဆိုတဲ့ပြောဆိုချက်ကို Republican Party သမ္မတလောက်ဒေါ်နယ်ထရန့်ကပြန်လည်ရုပ်သိမ်းလိုက်ပါတယ်။ရာဇဝတ်မှုကျူးလွန်ထားသူတွေဖြစ်အရေးယူခံထားရတဲ့သူတွေကိုသာနေရာရင်းပြန်ပို့မှာဖြစ်ပြီးလွင်မှုကြီးကြပ်ရေးလုပ်ငန်းတော်များကိုတော့လက်ရှိဆောင်ရွက်နေတဲ့ပုံစံတိုင်းဆက်လက်ကျင့်သုံးသွားမယ်အကြောင်းဒီကနေ့ပဲပြောဆိုလိုက်တာပါ။တူရကီနိုင်ငံမှာစနေနေ့ကကတ်လူမျိုးတွေရဲ့မင်္ဂလာဆောင်အခမ်းအနားတစ်ခုတွင်လူပေါင်း54ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကို IS တွေကြောင့်ဆေးလွတ်ခဲ့တဲ့အသေခံဘုံခွဲသမားကလေးတူကကျူးလွန်ငယ်ကြောင်ပြောဆိုချက်တွေကိုတူရကီဆိုရကပြန်လည်ပြင်ဆင်ပြောဆိုလိုက်ပါတယ်တိုက်ခိုက်မှုကိုကလေးတူကကျူးလွန်ခဲ့တယ်ဆိုတဲ့သတင်းတွေဟာမျက်မြင်တွေ့ရှိသူတွေရဲ့ပြောဆိုချက်တွေကိုအခြေခံထားတဲ့ကောလာဟလတွေသာဖြစ်တဲ့အကြောင်းတူရကီဝန်ကြီးချုပ်ကတင်းလာနေမှာပဲပြောဆိုလိုက်တာပါနိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်အကြမ်းဖက်ဖွဲ့ရဲ့ဌာနချုပ်ကိုလေကြောင်းကနေတက်ခိုက်မှုတွင်အဖွဲ့ကောင်းဆောင်အဘူဘာကာရှီကိုကောနဲ့တခြားထိုက်တန်းဖွဲ့ဝင်တို့အပြင်းထန်ထိရတဲ့အရသွားတယ်လို့အစိုးရလေတက်ကဒီကနေ့ပြောဆိုလိုက်ပါတယ်။လွန်ကျွေးရီထူထဲတဲ့ချက်ထားတဲ့တောင်ကိုရီးယားနဲ့နယ်စပ်ဒေသမှာမြောက်ကိုရီးယားကမြေမြုံမိုင်းအစ်စ်တွေထတ်ချနေတယ်လို့ကုလသမဂ္ဂကုကယ်ယုံကပြောဆိုလိုက်ပါတယ်။နိုင်ငံခြားမှာရှိတဲ့ပမွန်ချွန်ငင်းချင်းရွာနီးမြစ်ပေါ်ကပြန်လည်မရှိတဲ့ဒါလို့အမည်ပေးထားတဲ့ဒဏ္ဍာနကမြောက်ကိုရီးယားပြည်ချမ်းမှာမြောက်ကိုရီးယားစစ်သားတွေ မိုင်းမြုပ်နေတာတွေ့ခဲ့ရတယ်လို့လည်းကုလသမဂ္ဂကုကယ်ဌာနကဒီကနေ့မှပဲပြောဆိုခဲ့တာပါ။ဒီအတွက်လည်းပြည်တွင်ရှုပ်ချတဲ့အကြောင်းလည်းညညာချက်ထုတ်ပြန်ခဲ့ပါတယ်
။တရင်ချင်းချက်ကိုကိုအောင်လင်းဦးကပြောပြပေးခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Mikhail Dubensky ဖြစ်ပါတယ်။ View American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီနဲ့9:00နာရီအထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9430လိုင်းဒိုမီတာ48 kHz 6385လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမီတာ190 kHz 15905ကနေဖန်ယူနာဆင်နိုင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လာပါစေရှင်။
This program has come to you from the Voice of America, Washington.